Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ်စက်တင်ဘာလ17ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့51တို့ကနေဖတ်ယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ November American သမ္မတရွေးကောက်ပွဲအတွက် Democrat နဲ့ Republican Party သမ္မတလောင်းတွေမနေ့ညကစကားဆစ်ထိုးကြပါတယ်။ American နဲ့ Britain နိုင်ငံရဲ့ဝန်ကြီးတွေ Ukraine ကိုဒီနေ့သွားကြပါတယ်။မြန်မာနိုင်ငံကိုစာနာမှုအကူအညီပေးနိုင်ရေးအတွက် ICRC ကနှီးလန့်ရှာဖွေနေပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့မတ်စုံမွန်နဲ့အတူတင်ပြပေးသွားကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိပ်တန်းရောက်သတင်းတွေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ထိုင်းကျင်းတော်ဒီကနေလွတ်ရက်ဆက်ပြီးတော့မြန်မာနိုင်ငံကော်တောင်းဘတ်ချမ်းကိုပြန်ပို့ခံရတဲ့လူငယ်တွေကိုစစ်မှုထမ်းခိုင်းမှုစစ်ကောင်စီခေါ်ဆောင်သွားတဲ့အချိန်မှာတော့အဆောင်စစ်သားနှစ်ဦးကိုလုံခြံပြီးတော့ဒီတော်လှန်ရေးလက်နက်ကင်တက်တွေဘက်ကိုတင်းရှောင်သွားတယ်လို့သိရပါတယ်
။ဘလော့နိကီစကန်ကိုပို့တဲ့အချိန်မှာလေလေပေါ်ကနေပြီးတော့အဆောက်နှစ်ယောက်ကိုလုံခြံပြီးတော့ထွက်ပြေးလာတဲ့ပုံစံနဲ့ဟုတ်တယ
်။ဒီသတင်းအပြည့်စုံနဲ့အတူနေပြီးတော့တက်ကုန်းနဲ့ထိုင်းမြန်မာနယ်စပ်ဘက်မှာတော့မိုးများရေကြီးပြီးတော့အရေးပေါ်ကူညီကယ်ဆယ်ရေးတွေလိုအပ်နေတဲ့အခြေအနေသတင်းပေးပို့ချက်နဲ့ Democratic နဲ့ Republican Party သမ္မတလောင်းနှစ်ဦးရဲ့စကားဆစ်ထိုးပွဲ VOE မြန်မာပိုင်းရဲ့အထူးအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူပြောပြပေးပါမယ်ရှင
်။ American ပြည်ထောင်စုမှာ November 5ရက်နေ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမယ်ကိုစလေလောင်းနှစ်ဦးမနေ့ညကစကားဆစ်ထိုးခဲ့ကြပါတယ်
။ Clearly I am not Joe Biden.And I am certainly not Donald Trump. And what I do offer
ကျမက Joe Biden လည်းမဟုတ်သလို Donald Trump လည်းမဟုတ်ပါဘူး။ကျမကတိုင်းပြည်ရဲ့မျိုးဆက်သစ်တွေကိုဥဆောင်သွားမှာပါ။ကျမကဖြစ်နိုင်တယ်လို့ယုံကြည်ထားသူတယောက်ပါ။ကျမကအမေရိကန်ပြည်သူတွေကိုသေးသင့်အောင်အမြဲလုပ်နေမယ့်အစားကျမတို့လုပ်နိုင်တာတွေကိုအကောင်းမြင်ပြီးလှုပ်ဆောင်သွားမယ့်သူတယောက်ပါလို့ Democrat Party ကိုယ်စားလှယ်လောင်းလက်ရှိဒုသမ္မတ Kamala Harris ကပြောသွားခဲ့တာပါ။ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာဒေသစံတော်ချိန်စက်တင်ဘာ10ရက်နေ့ည9:00နာရီမှာပြုလုပ်တဲ့စကားဆစ်ထိုးပွဲမတိုင်ခင်အထိတချိန်မှမတွေ့ဘူးခဲ့ကြပေမဲ့အခမ်းအနားအစမှာလက်ဆွဲနှုတ်ဆက်ခဲ့ကြပြီးတဲ့နောက်သိပ်မကြခင်မှာပဲတဦးနဲ့တဦးအပြန်အလှန်ထိုးနဲ့တိုက်ခိုက်ကြပါတယ်။ကိုယ်စားလှယ်လောင်းနှစ်ဦးအပြန်အလှန်ညှင်းခုန်ဆွေးနွေးနေကြတဲ့အထက်စီးပွားရေးဒရေသားဖြတ်ချခွင့်အမျိုးသမီးတွေရဲ့အခွင့်အရေးမက္ကဆီကိုနယ်စပ်ကရွှေပြောင်းအခြေချနေထိုင်သူတွေအရေးအစ္စရေးဟာမတ်စစ်ပွဲရုရှားနဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်2020သမ္မတရွေးကောက်ပွဲမှာထရမ့်ရှုံးနိမ့်ခဲ့သွားခဲ့ရပြီးတဲ့နောက်ရွေးကောက်ပွဲရလဒ်ကိုလွတ်တော်ကအတိမပြုနိုင်အောင်2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာထရမ့်ကိုထောက်ခံသူတွေကလွတ်တော်အဆောက်အဦးကိုအချမ်းဖက်ဝင်စီးခဲ့တဲ့ကိစ္စစတဲ့အကြောင်းအရာအစုံအလင်ပါဝင်ခဲ့ပါတယ်2020သမ္မတရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်ကိုထရမ့်ရှုံးနိမ့်သွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဒုသမ္မတဟာရစ်စ်ကသူ့ကိုအမေရိကန်ပြည်သူရှစ်သက်သက်တန်းကအလုတ်ဖြုတ်လိုက်တာလို့ပြောကြလိုက်တဲ့အပေါ် Trump အနေနဲ့အတော်လေးအခံရခက်ခဲပုံရပါတယ်ခင်ဗ
ျမနေ့အင်္ဂါနေ့ညတုန်းကကျင်းပခဲ့တဲ့ American သမ္မတလောင်းနေရဲ့စကားဆစ်ထိုးပွဲအပြီးမှာတော့ American ပြည်ထောင်စုရဲ့ထိတ်တန်းနာမည်ကြီး Port အဆိုတော်ဖြစ်တဲ့ Taylor Swift က Democratic Party သမ္မတလောင်း Kamala Harris ကိုထောက်ခံကြောင်းပြောဆိုလိုက်ပါတယ် Harris ဟာတည်ငြိမ်ပြီးတော့လက်စွမ်းပြနိုင်တဲ့ထူးချွန်တဲ့ခေါင်းဆောင်မှုအရေးအသွေးတွေကိုပိုင်ဆိုင်ထားသူတယောက်လို့သူကယူဆကြောင်းနဲ့တည်ငြိမ်ပြီးတော့ဗယံပဒါမဖြစ်တဲ့ခေါင်းဆောင်တယောက်ကဥဆောင်မယ်ဆိုရင်American ဟာဒီထက်ပိုပြီးတော့အောင်မြင်မယ်ဆိုတာကိုယုံကြည်ကြောင်းသူ့ရဲ့ Instagram လူမှုကွန်ရက်မှာရေးသားပါတယ်။ Taylor Swift ရဲ့ Instagram စာမျက်နှာမှာမဲပေးဖို့စီရင်သွင်းနိုင်တဲ့ website ရဲ့ link ကိုလည်းမျှဝေပေးထားပါတယ်။ Taylor Swift ဟာလူငယ်အမျိုးသမီးတူကြားမှာရေပန်းအစားဆုံးအဆိုတော်တစ်ယောက်ဖြစ်ပြီးတော့သူ့နောက်ဆုံးကျင်းပခဲ့တဲ့တေးဂီတာဖျော်ဖြေပွဲမှာလည်းလက်မှတ်ရောင်းရတွေက American ဒေါ်လာ10,000ကျော်ရခဲ့တာပါ။သူဟာနိုဝင်ဘာရွေးကောက်ပွဲအတွက်လူငယ်တူကိုအများဆုံးစီးရုံးနိုင်မှုအဓိကအရေးပါသူလည်းဖြစ်ပါတယ်။သူရေးလိုက်တဲ့ Instagram post ဟာလည်း나이ဝက်အတွင်းမှာပဲ live လုပ်ပြီးတော့ထောက်ခံတဲ့သူက 1.3 တန်းကျော်သွားပါတယ်။ဒုသမ္မတ Harris ရဲ့အကြီးအကဲမဲဆွယ်စီးရုံးရေးအရာရှိတဦးကတော့ Taylor Swift ရဲ့မှတ်ချက်ဟာရွေးကောက်ပွဲစီးရုံးရေးအဖွဲ့နဲ့ညှိနှိုင်းပြီးတော့လုပ်တာမဟုတ်ဘူးလို့ပြောပါတယ်။ Democratic Party ဒုသမ္မတလောင်း Tim Walz ကတော့ American ရုပ်သံ MSNBC နဲ့မေးမြန်းခန်းမှာရုတ်တရက်တိလိုက်ရတဲ့ Taylor Swift ရဲ့ဒီကြေညာချက်အပေါ်မှာတတိရှိတဲ့လုံရက်အဖြစ်နဲ့မှတ်ချက်ပေးခဲ့ပါတယ်ရှင်။
အမေရိကန်နဲ့ UK နိုင်ငံရဲ့ဝန်ကြီးတွေဟာဒီကနေ့ယူကရိန်းနိုင်ငံကိုခီးစဉ်စတင်လိုက်ပြီးအနောက်နိုင်ငံတွေကယူကရိန်းကိုပေးနေတဲ့လက်နက်တွေရုရှားနိုင်ငံအတွင်းပိုင်းကိုပစ်ခတ်ခွင့်အတိုင်းအတာကန့်တတ်ထားတာကိုဖြေလျှော့ပေးရေးဆွေးနွေးကြမှာဖြစ်ပါတယ်။အီရန်ကဒုံးကျည်တွေရုရှားကိုပို့ခဲ့တယ်ဆိုတဲ့သတင်းတွေကြောင့်စိုးရိမ်မှုတွေထွက်လာနေချိန်မှာအခုလိုသွားရောက်ကြတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာရှာရှာပါပါဗြိတိန်နိုင်ငံရဲ့ဝန်ကြီးဒေးဗစ်လာမီနဲ့အတူပိုလန်နိုင်ငံကနေ9နာရီကြာယထာစီပီယူကရိန်းနိုင်ငံထဲကိုသွားခဲ့ကြတာဖြစ်ပါတယ်။နလသာတက်တန်းရှိသေးတဲ့ဗြိတိန်ရဲ့ Labour Party အစိုးရဟာယူကရိန်းကိုဆက်ပြီးတော့ကာကွယ်ပေးသွားမယ်လို့ကတိပြုထားပါတယ်။အနောက်နိုင်ငံတွေအနေနဲ့ယူကရိန်းကိုလက်နက်တွေထပ်မံပို့ပေးကြဖို့နဲ့အဲ့ဒီပို့ပေးတဲ့လက်နက်တွေပေါ်ကန့်သတ်ချက်တွေလည်းလျှော့ပေးကြဖို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကထပ်ဆင့်တောင်းဆိုနေချိန်မှာအခုလိုဝန်ကြီးနှုတ်သွားရောက်ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသတောင်ပိုင်းမှာတော့ဒဏ်ရာရနေတဲ့စစ်သားတအုပ်ကိုကယ်ထုတ်ဖို့ကြိုးစားတဲ့ရဟယင်တစဉ်ပြတ်ကျခဲ့တဲ့အတွက်စစ်သား2ဦးသေဆုံးပြီးတော့9ဦးဒဏ်ရာရခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ဂျော်ဒန်မြစ်ရဲ့အနောက်ဘက်ကမ်းဒေသဒူဘတ်မြို့မှာလည်းအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့တယ်ဆိုတာကိုပါလက်စတိုင်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးဘက်ကတော့လက်နက်ကိုင်အကြမ်းဖက်သမားတွေခိုးအောင်နေတဲ့နေရာကိုပိတ်မထားတိုက်ခိုက်ခဲ့တာလို့တုံ့ပြန်ပါတယ်။အနောက်ဘက်ကမ်းဒေသရဲ့နောက်တနေရာမှာတော့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း9ဦးကိုအစ္စရေးတပ်ဖွဲ့ကဖမ်းဆီးထားတယ်လို့ပါလက်စတိုင်းလာချမ်းဤအသင်းကပြောပါတယ်။ဒေသရင်းပြည်ပခါတွေကျေပြတ်လာမှာကိုစိုးရိမ်နေကြအချိန်မှာပဲလက်ဗနွန်တောင်ပိုင်းကဟစ်စ်ဘိုလာစစ်သွေးကြတွေရော့ကက်ဒုံးပစ်တဲ့နေရာတွေနဲ့တခြားပစ်မှတ်တွေကိုအစ္စရေးတို့ကဒီကနေ့မှပဲတိုက်ခိုက်ခဲ့ပါတယ်ရှင်။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာဟိုင်းလမီတာ190 kHz 1505ကနေပြီးထုတ်လည်နေပါတယ်ရှင
်ဖီအမေရိကန်တန်ကနေဗုဒ္ဓဦးနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံဒီကမှာနိုင်ငံတကာချက်ချင်းဒီအဖွဲ့ ICHC ဟာမြန်မာနိုင်ငံတဲကိုဆန္ဒမှုအကူအညီတွေနေဆက်ဖြတ်ကျော်ပို့ပေးနိုင်ရေးအတွက်စစ်ကောင်စီအတိုက်ခံလက်နက်ကိုင်အင်အားစုတွေအင်းနီးချင်းနိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းနေတယ်လို့ပြောပါရတယ်။မြန်မာနိုင်ငံရဲ့နေပြည်တော်အများစုမှာစစ်မဲ့ဖြစ်ပွားနေတာကြောင့်55တန်းရှိတဲ့တိုင်းပြည်လူဦးရေ3ပုံ2ပုံလောက်ဟာဆန္ဒမှုအကူအညီတွေလိုအပ်နေပေမဲ့လုံခြုံရေးစိုးရိမ်ရတဲ့အခြေအနေနဲ့သွာလာမှုခက်ခဲတာတွေကြောင့်အကူအညီတွေပို့မပေးနိုင်ပဲဖြစ်နေတယ်လို့ ICRC အကြီးအကဲမဂျာနာစပိုဂျာရစ်ကရိုက်တာသတင်းဌာနကိုဒီကနေ့ပြောခဲ့ပါတယ်။တချို့ဒေသတွေမှာဆေးဝါးကုသမှုလုံးဝမရှိတဲ့အခြေအနေဖြစ်နေတဲ့အတွက်ဒါဟာလုံးဝပြိုကျပျက်စီးနေတဲ့အခြေအနေဖြစ်ပြီးသူတို့အနေနဲ့ဘလောက်ထိအကူအညီလိုအပ်နေတယ်ဆိုတာကိုတောင်သွားရောက်စစ်တမ်းမယူနိုင်တဲ့အခြေအနေဖြစ်နေတယ်လို့လည်းပြောပါတယ်။လိုအပ်နေသူတွေထံအကူအညီတွေပို့ပေးနိုင်ရေးအတွက် ICRC အနေနဲ့သက်ဆိုင်သူအဖွဲ့အစည်းအသီးသီးနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒီတင်ပတ်တဲ့မြန်မာနိုင်ငံခီးစဉ်မှာလဲ ICRC အနေနဲ့အကူအညီတွေဒီတဲ့ပိုပေးပို့နိုင်စွမ်းရှိတဲ့အကြောင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောက်လိုင်ကိုပြောခဲ့တယ်လို့လဲဆိုပါတယ်။ဒါပေမဲ့လဲအကူအညီလိုအပ်တဲ့နေရာတွေကိုအရောက်သွားဖို့အခက်အခဲရှိတယ်လို့ပြောပါတယ်။ပြီးခဲ့တဲ့မလာတုန်းကတော့အာဆီယံဆန္ဒမှုအကူအညီပေးရေးအစီအစဉ်ရဲ့ကြောတောက်နောက်ခံပေးမှုနဲ့ထိုင်းနိုင်ငံကမြန်မာပြည်အတွက်ဆန္ဒမှုအကူအညီတချို့ကိုပို့ပေးခဲ့ပူပါတယ်ခင်ဗျာ။
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာအာရခတပ်တော် AA နဲ့စစ်ကောင်စီတပ်ပွဲတို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မကြသေးခင်လအနည်းငယ်အတွင်းမှာပဲဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတင်းရှောင်လာတဲ့ရိုဟင်ဂျာဒုက္ခသည်က 18,000 လောက်အထိရှိသွားနေတာကြောင့်ဒီလိုမျိုးဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနယ်စပ်တလျှောက်မှာလုံခြုံရေးတွေတိုးပြီးတော့စောင့်ကြည့်နေတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်နေဆက်ဒေသမှာစောင့်ကြည့်မှုကိုတိုးမြင့်ပြီးတော့ဆောင်ရွက်နေပေမဲ့281ကီလိုမီတာရှည်လျားတဲ့မြန်မာနဲ့နေဆက်ကိုစောင့်ကြည့်တဲ့အစီအစဉ်ကစိန်ခေါ်မှုတွေအများပြားရှိနေပြီးတော့အထူးသဖြင့်မြန်မာအာဏာပိုင်တွေနဲ့အလုပ်တွဲဖက်ပြီးတော့လုပ်တဲ့အခါမှာစိန်ခေါ်မှုတွေရှိပါတယ်ဆိုတော့ကိုအမည်မဖော်လိုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲဌာနအရာရှိတဦးကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထောင်ပေါင်းများစွာသောဒုက္ခသည်တွေထွက်ပြေးဝင်ရောက်လာခဲ့ကြပြီးတော့နောက်ထပ်ဝင်လာခြင်းတဲ့သူအများပြားရှိနေသေးတယ်လို့အဲ့ဒီအရာရှိကပဲပြောပါတယ်ဘင်္ဂလားဒေ့ရှ်အနေနဲ့နောက်ထပ်ဒုက္ခသည်တွေကိုထပ်ပြီးတော့လက်ခံနိုင်စွမ်းမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်အနာပိုင်းနေပြောဆိုပြီးတဲ့မကြခင်မှာပဲအခုလအစောပိုင်းထက်ရောက်လာတဲ့အရေးအတွက်ကအစောပိုင်းတော့ကတာဝန်ရှိသူတွေပြောထားတဲ့စည်ရင်ထက်နှစ်ဆပိုးနေတာဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံကိုဝန်ရောက်တက်ခတ်ခဲ့တဲ့တိုက်ဖုန်းမုန်တိုင်းယာဂီကြောင့်သေဆုံးသူအရေးအတွက်ဟာ၄ဦးအထိရှိသွားပြီးလူနေအိမ်ထောင်နဲ့ချီလဲရေတွေမြုပ်နေတယ်လို့ထိုင်းဆိုရာကဒီကနေ့ပြောကြားလိုက်ပြီးတော့ ဘေးသင့်သူတွေကိုကူညီဖို့စစ်တပ်ကိုဆစ်လွတ်ထားတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်နဲ့ချင်းမန်ခရိုင်တွေကရေဘေးသင့်သူမိသားစု9000အတွက်အကူအညီတွေပို့ပေးနေပြီလို့ဝန်ကြီးချုပ်ဘေတုံတန်းရှင်နဝကပြောပါတယ်။ချင်းမန်ခရိုင်တွင်မြေပြိုမှုကြောင့်2ဦးသေဆုံးခဲ့ပြီးမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ချင်းရိုင်ခရိုင်မှာလည်း2ဦးသေဆုံးခဲ့တယ်လို့သဘာဝဘေးရန်နေရာကာကွယ်ဟန်တာရေးဌာနကအတည်ပြုပြောဆိုပါတယ်။တက်ကြီးရွယ်ဦးတွေကိုဘေးကင်းတဲ့နေရာရွှေ့ပြောင်းပေးရေးအတွက်ကျန်းမာရေးဝန်ထမ်းတွေကယ်ဆယ်ရေးဝန်ထမ်းတွေနဲ့ပရာဟိတအဖွဲ့တွေကိုဆစ်လွတ်ထားတယ်လို့ဆိုပါတယ်။ရှေ့သတင်းပတ်အင်ကာနေအထိမိုးကြည့်နိုင်တာကြောင့်ရုတ်တရက်ရေကြီးမှုတွေလည်းဖြစ်နိုင်တယ်လို့သတိပေးထားပါတယ်။ဒီချိန်ထဲမှာပဲဒီတိုင်ဖွန်းမုန်တိုင်းယာဂီကြောင့်ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာမနစ်အင်ကာနေတော့ကရေကြီးပြီးအနည်းဆုံးလူ16ယောက်သေဆုံးခဲ့တဲ့အပြင်ဒါဇင်နဲ့ချီလဲပျောက်ဆုံးနေတယ်လို့အစိုးရသတင်းမီဒီယာမှာဖော်ပြပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်နဲ့ကာရီယက်ရှိနေတဲ့ဗီယက်နမ်နိုင်ငံအနောက်မြောက်ပိုင်းကလောက်ကိုက်ပြည်နယ်မှာရုတ်တရက်မြေပြိုတာကြောင့်လန်နူးရွာငယ်ကမိသားစု35ခုရွှွင့်နေတဲ့ပြည်သွားပြီးတဲ့အကြောင်းဗီယက်နမ်ရုပ်မြင့်တန်ကြားသတင်းကကြီးညာပါတယ်ခင်ဗျာ
။ပေါ်ယမ်မင်းကြီးဖရန်စစ်ကရှစ်တောင်အာရှခီးစဉ်တွင်မှာတော့စင်ကာပူနိုင်ငံကိုဒီကနေ့ဗုဒ္ဓဖူးနေ့ဒေသစံတော်ချိန်နေ့လယ်ပိုင်းမှာရောက်ရှိသွားပြီဖြစ်ပါတယ်။စင်ကာပူယဉ်ကျေးမှုဝန်ကြီးအက်ဒဝန်ထွန်အပါအဝင်စင်ကာပူအကြီးတန်းအရာရှိတွေကပေါ်ယဟမင်းကြီးကိုချန်ကီလေစိတ်မှာကြိုဆိုခဲ့ကြတာပါ။နောက်ပိုင်းမှာတော့ရိုးရဝစ်စုံနေဝစ်ဆင်ထားတဲ့ကလေးလေးယောက်ကစင်ကာပူနိုင်ငံရဲ့တရားဝင်ဘာသာစကားတွေဖြစ်တဲ့မလေးအင်္ဂလိပ်ထမင်းနဲ့မက်ဒရင်းတရုတ်ဘာသာစကားတွေနဲ့ကြိုဆိုနှုတ်ဆက်ခဲ့ပါတယ်။အဲ့ဒီခီးစဉ်အတွင်းမှာပုံရဟန်းမင်းကြီးကနိုင်ငံရေးအာဏာပိုင်တွေကိုမိကွန်းပြောမဲ့အပြင်လူရောက်9000ခွဲလောက်တက်ရောက်မယ်လို့မှန်းထားတဲ့တရားဟောပွဲကိုလည်းစင်ကာပူအမျိုးသားအကစားရုံမှကျင်းပဖို့စီစဉ်ထားပါတယ်ရှင်။ဗုဒ္ဓဘုညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ထိုင်းကျင်းတော်နေမှာအကျဉ်းချခံရပြီးတော့လူရက်ဆေးပြီးတော့မြန်မာနိုင်ငံကော့တောင်းဘတ်ချံကိုပြန်ပို့ခံခဲ့ရတဲ့မြန်မာလူငယ်28ဦးကိုစစ်ကောင်စီကစစ်မှုထမ်းခိုင်းမှုခေါ်ဆောင်သွားတဲ့အချိန်မှာတော့အဆောက်စစ်သား2ဦးကိုလုကြံပြီးတော့တင်းရှောင်သွားတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပြပါတယ်။တနင်္လာနေ့တိုင်းပလောမြို့နယ်မှာရှိတဲ့စစ်လက်ကျင်းရေးကျောင်းအသွားလမ်းမှာလွတ်မြောက်သွားတဲ့လူငယ်တွေဟာကရင်မျိုးသားစီယုံ KNU တပ်မဟာလေးမှာခိုလုံနေတယ်လို့သိရပါတယ်ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိပါဘူးအပြည့်အစုံကို VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ
်ထိုင်းအချင်းထောင်တွေကနေလွတ်ရစေးလို့ပြန်လွတ်လာတဲ့လူငယ်တွေကိုစစ်ကောင်စီကစစ်သားအဖြစ်အတင်းအကျပ်ဖမ်းဆီးစုဆောင်းနေတာဟာဇူလိုင်လကတည်းကဖြစ်ပါတယ်ရနောင်းကော့တောင်းလန်းကနေနေရပြန်ပို့ခံရတဲ့လူငယ်28ဦးကိုစစ်မှုထမ်းဖို့စစ်ကောင်စီကလေ့ကျင့်ရေးကျောင်းကိုခေါ်ဆောင်သွားစဉ်မှာပဲစက်တင်ဘာလပထမပတ်ထဲမှာအဆောက်စစ်သား2ဦးကိုလုကြံပြီး KNU တပ်မလေးနယ်မြေကိုခိုလုံလာခဲ့တယ်ဆိုပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်2ဦးက VOA ကိုပြောပါတယ
်အဲထိုင်းကနေပြီးတော့ဟိုဟာဗောသူတို့ဒီလာတော်တဲ့ကလေးတွေကို28ရောက်လို့ဟိုစစ်မှုထမ်းဖို့လက်ကျင့်ရေးစခန်းကိုပို့တယ်လို့ပြောတယ်ဗျာတကယ
်
မနေ့ကကကြားတယ်တကယ်ရတော့လေ
ဘလော
လက်ကျင့်ရေးစခန်းကိုဟုတ်ကဲ့ဘလောလက်ကျင့်ရေးစခန်းကိုပို့တဲ့အချိန်မှာလေပေါ်ကနေပြီးတော့သူတို့ဒီမှာအဆောက်2ယောက်ကိုဆောက်စစ်သား2ယောက်ကိုသူတို့ကဟိုဒီလုံခြံပြီးတော့ထွက်ပြေးလာတဲ့ပုံစံပဲဟုတ်ကဲ့
ပြန်လွတ်လာသူတွေကိုဖမ်းဆီးပြီးငွေညစ်တောင်းခံတာတွေလုပ်ခဲ့တယ်လို့ငွေမပေးနိုင်သူတွေကိုတော့အခုလိုမျိုးဘိတ်တို့ဘလောတို့ဘက်ကစစ်လေကျင့်ရေးနေရာတွေကိုပို့ခဲ့တာဖြစ်တယ်လို့လည်းပြောပါတယ
်ပို့တဲ့ဟာဒီဟုတ်ကဲ့အဆစ်ဆစ်ပို့တယ်သူတို့ကတော့ကနေဘိတ်ကိုတစ်စပို့တယ်ဘိတ်ကနေပြီးတော့ဘလောပို့တယ်လို့ကြားရတယ်ခင်ဗျသူတို့ရေချောင်းနဲ့ပဲပို့တယ်လို့ပြောတယ်ခင
်ဗျစစ်ကောင်စီရဲ့အမှတ်7တိုင်းပဟိုလေးချင်ရေးတင်နှန်းကြောင်းကိုလေ9စီးနဲ့ပို့ဆောင်တော့မှာအဆောက်စစ်သား2ဦးကိုလုတ်ကြံပြီးဖက်ပြေးလာကြတာဖြစ်တယ်လို့လဲကရင်မျိုးသားအစည်းအရုံး KNU ဒဝဲခရိုင်တပ်မဟာလေး KNDO တပ်ရင်း9တပ်ခွဲ9ထံလာရောက်ခုံလုံခဲ့တာဖြစ်ကြောင်းတပ်မဟာလေးကလည်းသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့လေ့ကျင့်ရေးကျောင်းဟာတနင်္လာနေ့တိုင်းပလောမြို့နယ်အတွင်းမှာရှိပါတယ်။ဇူလိုင်လနဲ့ဩဂုတ်လအတွင်းမှာပဲထိုင်းဘက်ကနေရပြန်ပို့တဲ့လူငယ်တွေကိုခလာရ26နှစ်ကလာရောက်ခေါ်ဆောင်သွားခဲ့ပြီးကျပ်ငွေ30သို့မဟုတ်ထိုင်းဘတ်ငွေ2000နဲ့ရွေးခိုင်းခဲ့ပေမဲ့မိသားစုတွေကအဆင်မပြေလို့မရွေးနိုင်တဲ့အခါမှာအခုလိုမျိုးစစ်မှုထမ်းဖို့အတွက်ခေါ်ဆောင်သွားကြတာဖြစ်ပါတယ်ရှင်။
မေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နေပြည်တော်ဘက်မှာရေလွှမ်းမှုတွေကြုံနေရတဲ့အခြေအနေကိုတင်ပြပေးချင်ပါတယ် နေပြည်တော်တက္ကသိုလ်မြို့နယ်မှာတော့မိုးများရေကြီးတဲ့အတွက်နောက်ဆက်တွဲရေပိအန္တရာယ်ကြောင့်ဘေးလွရာကိုအရေးပေါ်ကယ်ဆယ်ပေးနေရတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ရုတ်တရက်ရေပိတင်တာကြောင့်ပျောက်ဆုံးနေတဲ့သူတွေရှိတယ်လို့ပျက်စီးဆုံးရှုံးမှုတွေလည်းရှိနေပါတယ်။နေပြည်တော်ကရေပိတင်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ်မာကတင်ပြပေးထားပါတယ်။
နေပြည်တော်တက္ကသိုလ်မြို့နယ်မှာမလေးကစပြီးတော့မိုးရွာသွန်းတဲ့အချိန်ကြောင့်စက်တင်ဘာလ17ရက်မနက်အစောပိုင်းကတည်းကရေတဟုန်ထိုးတက်လာတယ်လို့ဒေသခံတွေကပြောပါတယ်။ရုတ်တရက်ရေကြီးလာလို့ရှောင်စိမ့်မရပဲအများစုကရေပေးတည်နေကြတာပါ။လူဦးရေ 2,500 ကျော်ရှိတဲ့မကြီးပင်ကြီးရွာအုပ်စုမှာလည်းနေအိမ်တွေရေမြုပ်နေပြီးတော့တချို့အိမ်တွေဆိုရင်ရေစီးတဲ့အလုံးလိုက်မျောပါသွားတာပါ။ကလေးငယ်တွေနဲ့မိသားစုလိုက်မကြီးပင်ပေါ်မှာမနက်ခင်းကတက်နေကြရပြီးတော့ညနေရောက်တဲ့အထိကယ်ဆယ်ရေးလာမဲ့သူတွေကိုမျောနေတယ်လို့ပြောပါတယ်
။မကြီးတွေပေါ်မှာနေနေရတာမကြီးတွေကကြီးရတဲ့အများကြီးကငိုးလာရောနေတော့မဲ့
မပါရဲတနေ့ကရောလာပါပဲ
။အိမ်ကြီးကတော့ပါပုံပြီးကယ်ဆယ်ရေးလာနေပြီ
။လာနေပြီလို့ကပြောတာပဲမသိသေးဘူးကလာပြီးတော့ကြောပြောပေးပါဦးနောက်ကတတိပေးပေးပါဦး။ကျောက်တော့ဘက်ကလေးနေနေဘယ်လိုလုပ်အိမ်လို့ရမှာတော့
အေးမြုပ်လို့အပင်ပေါ်တက်နေသူတွေနဲ့အိမ်ခေါင်းဘိုးပေါ်မှာတချို့ကလည်းတက်နေကြပါတယ်။ရေစီးတဲ့အိမ်အလုံးလိုက်မျောပါသွားတဲ့အထဲလူပါနေလို့ပျောက်ဆုံးနေသူတွေလည်းရှိနေပါတယ်။တနေကုန်ရေပေးတင်နေလို့တချို့ကတော့အဝေးမှာရှိတဲ့မိသားစုဝင်တွေကနေတဆင့်လာရောက်ကယ်ဆယ်ဖို့ကိုအကူအညီတောင်းနေရတယ်လို့ကင်းသာရွာကတူကလည်းပြောပါတယ်။
အမကလည်းသူကလေဟိုဆက်သွယ်လို့မရတော့အာဖုန်းနဲ့ဆက်သွယ်ပြီးတော့အခုညီတောင်းနေတော့ဆိုတာအာညီမအခုညီရှာပေးညာသူတို့ကကြာဖုန်းကဆက်သွယ်လို့မရဘူးလေအတန့်တည်းဖြစ်တာအိမ်ဟိုအိမ်လည်းပါသွားတဲ့အပြင်လူကလည်းပျောပါသွားတာအဲ့ဒါတစ်ပင်ပေါ်မှာနေနေရကြာလာနေ၄နိုင်၅နိုင်လောက်မဟုတ်ဘူးအဲ့ဒါတောင်ကြာလေးနေတယ်၈နိုင်၉နိုင်လောက်ကြာနေတယ်သူနဲ့တစ်ပင်ပေါ်မှာတစ်ပင်ကလည်းအချိန်နေမကောင်းတော့ဘူးအာလဲတော့မယ်တဲ့အဲ့လိုဖြစ်နေလို့မရင်ဖုန်းကဆက်သွယ်လို့ရတဲ့အချိန်ကျရင်ရမရချင်းလည်းမရဘူးမဟုတ်
ရေကြီးရေရှမ်းပြီးတော့မိုးရွာသွန်းတဲ့အချိန်ကြောင့်ဖုံးဆက်သွဲရေးလည်းခက်ခဲနေပါတယ်။ကြေးရွာတော်တော်များများရေပေးတင်နေလို့ကေဇယ်ရေးအလင်းမီတိုင်းအောင်ဆောင်ရွက်နေတယ်လို့ပရဟိတအဖွဲ့တွေကပြောပါတယ်။မကြီးကုန်းကြေးရွာအုပ်စုလက်ပံကုန်းရွာမှာလည်းရေတော်တော်ကြီးနေပြီးတော့ရေစီးတဲ့မျောပြီးတော့ကလေးငယ်တွေအပါဝင်ပျောက်ဆုံးသူတွေလည်းရှိနေတယ်လို့ရွာခံတွေစီကနေသိရပါတယ်။ရေပေးတဲ့သူတွေဟာမနက်အစောပိုင်းကလေးကအိမ်ခေါင်ပိုးတဲ့တစ်ပင်ပေါ်တွေမှာအများစုရောက်နေပြီးတော့အိမ်အပေါ်ဓာတ်မှာပိတ်မိသူတွေလည်းရှိပါတယ်။ရေများပြီးတော့တောင်ကျရေကြောင့်တက္ကသိုလ်မြို့နယ်ကင်းသာလမ်းခွဲနာကရန်ကုန်မန္တလေးလမ်းဟောင်းမှာရှိတဲ့အဆုံတံတားလဲကျိုးကျပျက်စီးသွားတယ်လို့သိရပါတယ်ရှင်
။ဒါကတော့နေပြည်တော်ဘက်ကရေပေးအခြေအနေအလိမ်မာတင်ပြပေးခဲ့တာပါ။တစ်ဆက်သေးပါပဲထိုင်းမြန်မာနယ်စပ်ဘက်မှာလည်းရေလွှမ်းမိုးနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်အနီးကလူဦးရေ 9,000 လောက်နေထိုင်တဲ့ဒုက္ခသည်စခန်းမှာမြေရေတွေတစ်ချိန်ကျိုးတက်လာပြီးတော့ရေပေးတင့်နေပါတယ်။ရေပေးကြောင့်မို့လို့ဒုက္ခသည်စခန်းကနေအိမ်တွေထိခိုက်ပျက်စီးမှုတွေရှိနေပါတယ်။ထိုင်းမြန်မာနယ်စပ်ကရေပေးတင့်အခြေအနေကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လေးကျေကိုငင်းငယ်ရေးမျိုးစစ်ကထွက်ပြေးလာသူတွေမြအရီခရိုင်အတွင်းကကျေးရွာတွေကထွက်ပြေးလာသူတွေဟာပလော့တပုတ်စစ်ဘေးရှောင်စခန်းမှာနေထိုင်နေတာ၃နှစ်နီးပါးရှိသွားပါပြီ။အခုအခါမှာတော့အဲ့ဒီစစ်ဘေးရှောင်စခန်းဟာတောင်ရင်မြစ်ကဘာမှာစောက်ထားတဲ့အတွက်မိုးသဲထန်စွာရွာသွန်းလာမြေကြီးကြီးတာတွေကြောင့်အိမ်တွေကမြေကြီးနဲ့အတူမျောပါကုန်တယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့ဦးစော်ထွန်းကပြောပြပါတယ်
။ပြောလို့ကြတောက်ဆောက်ပြုံနေတာအိမ်ကြီးကဟိုအိမ်ကြီးပဲပါပါလူတော့မပါဘူးကနော်ဟိုလူကြီးကတော့ကျူပြီးရှောင်လိုက်တာပေါ့အိမ်ကြီးက9000 6000လောက်ရှိပြီညအကြည့်ပေါ့နော်မိုးကမင်းရဲ့ဒီမိုးကဆက်ရွာနေတော့ဆက်ပြီးတော့ဟိုကမ်းပါးတွေကဆက်ပြုံမဲ့သဘောတော့ရှိတယ်ဟုတ
်ကဲ့
တော့လောလောဆယ်တော့ဟိုအဲ့အိမ်မှာဟိုအိမ်ပါသွားတဲ့ဟိုလူတွေပေါ့အိမ်ပါသွားတဲ့လူတွေကတော့ကျောင်းထဲမှာပေါ့အများချလာပေါ့ကျောင်းတဲ့နေကလေးတော့မူတာတန်းပေါ့ဗျာ
မူ
တာတန်းကျောင်းအဲ့မှာဖွင့်ထားတယ်ဖွင့်ထားတော့သူက300ကျော်လောက်တော့ရှိတယ်380 380လောက်ရှိတယ
်ဒီစခန်းမှာကျောင်းနေရွယ်ကလေးပေါင်း300ကျော်ရှိပြီးလူရေ 9,000 နီးပါးခိုးလုံးနေထိုင်နေတာပါအခုအခါမှာမိုးသဲထန်စွာရွာသွန်းနေတဲ့အတွက်သူတို့နေထိုင်ရတဲ့အိမ်တွေလည်းပျက်စီးကုန်တာကြောင့်အမိုးအကာတွေအဝတ်အစားတွေပါလိုအပ်နေတယ်လို့လည်းပြောပါတယ်
อ่าอธิกก็หมูอยู่ล่ะหมูอยู่ล่ะตัวก็ยาอีเตยนี่ไปสอดซะล่ะอู้สอดซะหมูนี่อ่ะจะได้อยู่อ่ะหมูจี้တော့ว่าหมูนี่อยู่เลยอยู่တော့โหซ้านี่บาญีสู้กงเนาะตัวก็เสียไม่สิปัญญาอะไรเงี้ยก็ขึ้นกงเป็นจตุเมี้ยวบ่ครับตัวก็สอดซะอู้เมวนจนเอาสิดิตะชู่ไอ้เนี่ยแหละอํานาจเนาะเปลี่ยนชูยุเปลี่ยนสอดออกมานี่ไอ้หลุชูยุเปลี่ยนสอดผู้ตัวละตัวก็คือจีไดนี่เว้มี้นี่จ้ะเราก็
ဒီမိုးကုံယူရတယ်နော်သူတို့ဟိုအစ်တင်ဆောင်မယ်သဘောမျိုးဖြစ်တယ်။မိုးတွေလိုတယ်ဟိုကဖြင်းပေါ့ဗျာဖြင်းနေလိုတယ်။နောက်ပြီးတော့ဝေစားတွေလိုတယ်။ဘလို့တပုတ်စပေးရှောင်စခန်းဟာတောင်ရင်မြစ်ပေါ်မှာတိဆောက်ထားတဲ့စခန်းဖြစ်ပြီးမြန်မာနိုင်ငံကရင်ပြည်နယ်မြောက်ဝတီခရိုင်ထဲမှာတိုက်ပွဲဖြစ်ချိန်ကစလို့နေရာမပြောင်းနိုင်တဲ့သူတွေနေထိုင်နေကြတာဖြစ်ပါတယ်။အခုဆိုရင်မိုးရင်း
သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အကစားခံတာတင်ဆက်ပေးကြပါတယ်တိုက်စစ်မှုရော်နယ်ဒိုက6ပေါင်း900တွင်းခဲ့ပါပြီအမေရိကန်မှာကျင်းပတဲ့ MMA ပွဲမှာတော့အောင်လာအန်ဆန်ရှုံးနေသွားပါတယ်ဒီလိုမျိုးထူးခြားတဲ့သတင်းတွေကိုကိုရန်နိုင်ကတင်ဆက်ပေးထားပါတယ်
ပြည်သူနိုင်ငံမှာကျင်းပတဲ့2024 Paris မတန်ဆွမ်း Olympic ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ Paris မတန်ဆွမ်း Olympic ပြိုင်ပွဲအခမ်းအနားကိုတနင်္ဂနွေနေ့က Paris မြို့က Stade de France အားကစားကွင်းကြီးမှာကျင်းပခဲ့ပြီးတော့ပြိုင်ပွဲဝင်နိုင်ငံတွေကမတန်ဆွမ်းအားကစားသမားတွေနဲ့အတူပြင်သစ်သမား Emmanuel Macron နိုင်ငံကမတန်ဆွမ်း Olympic Committee IBC ဥက္ကဋ္ဌ Andrew Pearson တို့တက်ရောက်ခဲ့ကြပါတယ်ပြိုင်ပွဲအခမ်းအနားမှာတော့ Paris မြို့တော်ဝန် Anne Hidalgo ကမတန်ဆွမ်း Olympic အလံကို IPC ဥက္ကဋ္ဌ and Robertson ကိုလွှဲပြောင်းပေးခဲ့ပြီးတော့သူကဒီမှာတဆင့်လာမဲ့ Olympic နဲ့မတန်ဆန်း Olympic ပြိုင်ပွဲတွေကို Asian ဖြစ်လက်ခံကျင်းပမဲ့ American က LA မြို့ရဲ့မြို့တော်ဝန် Karen Bass ကိုတဆင့်လွှဲပေးခဲ့ပါတယ်။ Paris မတန်ဆန်း Olympic ပြိုင်ပွဲမှာတော့တရုတ်နိုင်ငံကရွှေ94ငွေ86ကျင်း90နဲ့ပထမရခဲ့ပြီးတော့အဲ့နောက်မှာတော့ Britain ကရွှေ49ခုနဲ့ဒုတိယ American ကရွှေ36ခုနဲ့တတိယရခဲ့ပါတယ်။တရုတ်နိုင်ငံကတော့ပြေခုံပြစ်ရေကူးစပွဲတွေတက်နစ်ကြက်တောင်နဲ့ဝိန်ဒကလထိုင်နဲ့ဒီဓာတ်ခုတ်ပြိုင်ပွဲတွေမှာရွှေတိစိတ်တွေအများပြားရရှိခဲ့တာပါ။ဒါပြင်နယ်သာလန်ကရွှေ29၊ဘရာဇီးကရွှေ25နဲ့အဆင့်4နဲ့အဆင့်5အသီးသီးရခဲ့ကြပြီးတော့အိရှင်ပြင်သစ်ကတော့ရွှေ19ခုနဲ့အဆင့်8ပဲရရှိခဲ့ပါတယ်ခင်ဗျာ။ဘယ်ကနေငံညို့မျိုးမှာကျင်းပခဲ့တဲ့ American Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ Youth Final မှာတော့ကမ္ဘာအဆင့်1ယာနစ်ဆင်နာကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။လူသားတူချင်းဖိုင်နယ်ကိုတနင်္ဂနွေနေ့ကယာနစ်ဆင်နာနဲ့အမေရိကန်ကတေးလာဖရစ်တို့ပိုလူခဲ့ကြပြီးတော့ယာနစ်ဆင်နာက6-3 6-4 6-5 နဲ့သုံးပွဲပြတ်အနိုင်ရသွားခဲ့တာပါ။အမေရိကန်အိုပန်မျိုးသားတူချင်းဖိုင်နယ်မှာအမေရိကန်နေတဲ့ကနောက်ဆုံးနိုင်ခဲ့တာက2003ခုနှစ်ကဖြစ်တာကြောင့်လွန်ခဲ့တဲ့နှစ်20အတွင်းအမေရိကန်နေတစ်ကြိမ်မှအနိုင်မရထားတဲ့အတွက်ဒီနောက်ဆုံးဖိုင်နယ်မှာတော့အရှင်ပရိသတ်တွေဟာတေးလာဖရစ်ကိုအနိုင်ရအောင်အစွမ်းကုန်အားပေးခဲ့ကြပါတယ်။ဒါမှမဟုတ်ဆင်နာက3ပွဲပြတ်နဲ့အနိုင်ရပြီးဘိုဆွဲသွားတဲ့အတွက်အခုဆိုရင် American Open အမျိုးသားတူချင်း Final မှာ American နေဘိုမဆွဲတာဟာ22နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်။ဆင်နာဟာဒီနှစ် Australia Open ကိုလည်းနိုင်ထားတဲ့အတွက်ဒါကသူ့အတွက်တော့ဒုတိယမြောက် Grand Slam ဖြစ်ပြီးတော့ဒီအတွက်ဂုဏ်ယူတယ်လို့ပြောပါတယ်။
You can't really compare them because it's different circumstances, different times of the year.
ပြိုင်ပွဲနှစ်ခုမှာဘယ်ဟာကပိုခက်လဲလို့နှိုင်းရှင်လို့မရနိုင်ပါဘူး။ဘာကြောင့်လဲဆိုတော့အခြေအနေမတူသလိုကစားတဲ့အချိန်လည်းမတူပါဘူး။ဒီပွဲကတော့ Australia Open ထက်ကျွန်တော်မှပိုပြီးတော့ဖိအားများပါတယ်။ဒီပြိုင်ပွဲမှာကျွန်တော်ရဲ့ကင်တွယ်ခဲ့ပုံတွေကိုကျေနပ်ပြီးတော့အခုလို Champion Soup Flower ကိုရတဲ့အတွက်လည်းစိတ်လှုပ်ရှားမိပါတယ်။
စနေနေ့ကအမျိုးသမီးတူချင်းဖိုင်နယ်မှာတော့ကမ္ဘာအဆင့်နဲ့ Arena Sabalenka က American က Pegula ကို 9-5 နဲ့နှစ်ပွဲပြည့်နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Sabalenka ကတော့အခုလို American Open ကိုဘိုးဆွဲတဲ့အတွက်သူ့အနေနဲ့အရန်ပျော်ပြီးတော့ကမ္ဘာမှာအပျော်ဆုံးလူဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်
။ Well yeah it was very very difficult match she played really incredible tennis and honestly after me leading 3 love
ဒီပွဲကအရန်ခက်ပါတယ်သူကစားတာအရန်ကောင်းပါတယ်အမအတိုင်းပြောရရင်တော့ကျမက 3-0 နဲ့နိုင်နေတဲ့အချိန်မှာသူ့ဘက်ကအဲ့ဒီလောက်တောင်ကောင်းကောင်းကစားနိုင်လိမ့်မယ်လို့မထင်ခဲ့ပါဘူးအဲ့ဒီနောက် 5-3 နဲ့ပြန်ရှုံးတဲ့အချိန်မှာကျမရဲ့ service ကိုပြန်အနိုင်ရိုက်ပြီးတော့ထိန်းနိုင်လိုက်လို့တော်သေးတယ်အဲ့ဒီမှာကျမပြန်ပြီးတော့ကိုယ့်ကိုယ်ယုံကြည်မှုပြန်ရပြီးနှစ်ပွဲပြန်နိုင်လိုက်တာပါပွဲကတကယ်ခက်ပြီးတော့အနိုင်ရလို့အရန်ပျော်ပါတယ်
ဒါဆိုဗလန်ကာအတွက်တော့ American Open ကိုပထမဆုံးအကြိမ်ရတာဖြစ်ပြီးတော့သူ့အတွက်တော့တတိယမြောက် Grand Slam ဆုဖြစ်ပါတယ်။ဆိုဗလန်ကာဟာဒီနေ့အစောပိုင်းကလည်း Australia Open ကို ဒုတိယအကြိမ်ဖြစ်တဲ့ပို့ဆွဲထားတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့ပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရိုနောဒိုဟာဂုဆိုရင်အသွင်းငိုး900ဖြစ်သွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကခရိုအေးရှားနဲ့ကစားတဲ့ပွဲမှာတကူသွင်းပြီးတော့သူ့ရဲ့ဂိုးပေါင်း900မြောက်ကိုသွင်းလိုက်တာဖြစ်ပါတယ်။
È verdade, è una marca che io queria molto alcanzare, una marca che come dici
Dava ကျွန်တော်ရောက်ချင်တဲ့ပန်းတိုင်တစ်ခုပါ။ဒါကနေတိုင်းရရှိနေတဲ့အောင်မြင်မှုမဟုတ်ဘူး။ကျွန်တော်အနေနဲ့ကိုယ့်ရဲ့ခြေကိုထိန်းထားနိုင်မှုအတွက်ပြီးတော့ခန္ဓာကိုယ်ကြံ့ခိုင်မှုအပိုင်းနဲ့စိတ်ဓာတ်ပိုင်းဆိုင်ရာအရာအမြဲတမ်းအဆင့်သင့်ဖြစ်နေအောင်ဘာတွေလုပ်တယ်ဆိုတာကျွန်တော်နဲ့ကျွန်တော်အနားမှာရှိတဲ့သူတွေပဲသိတာပါ။ကျွန်တော်အနေနဲ့အခုလိုဂိုးသွင်းနိုင်တဲ့အတွက်တကယ်ကိုစိတ်လှုပ်ရှားမိပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုဂိုးသွင်းနိုင်မှုအတွက်ကျွန်တော်အများကြီးလှုပ်ခဲ့ရပါတယ်။ဒါအပြင်ဒီနေရာကကျွန်တော်ရဲ့အသင်းဖော်တွေကိုလည်းကျေးဇူးတင်တယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့ဒီလိုမှတ်တိုင်တစ်ခုစိုက်ထူနိုင်ဖို့အတွက်နိုင်ငံအသင်းနဲ့ကလပ်အသင်းကကစားဖော်အားလုံးကိုလည်းကျေးဇူးတင်ပါတယ်။ဒီလူတွေမပါဘဲနဲ့တော့ကျွန်တော်အနေနဲ့ဒီနေရာကိုရောက်လာစရာမရှိတဲ့အတွက်ကျေးဇူးတင်ပါတယ
်။ဒါအပြင်တနင်္ဂနွေနေ့ကကစားခဲ့တဲ့ Nations League ဘောလုံးပွဲမှာလည်းပေါ်တူဂီကစကော့လန်ကို2-2နဲ့နိုင်တဲ့ပွဲမှာရိုနယ်ဒိုဟာလူစားဝင်လာပြီးတော့ပေါ်တူဂီအတွက်တဂိုးသွင်းပေးခဲ့လို့စုစုပေါင်း900တဂိုးရှိသွားပြီဖြစ်ပါတယ်။ရိုနယ်ဒိုဟာပေါ်တူဂီအတွက် 132 ဂိုး ရီယယ်မက်ဒရစ်အတွက် 450 မန်ချက်စတာယူနိုက်တက်အတွက် 100 ဂိုး ယူဗန်တက်စ်အတွက် 100 ဂိုး လက်ရှိကလပ်သင်းဖြစ်တဲ့အယ်နာဆာအတွက် 68 ဂိုးနဲ့ Sporting Lisbon အတွက် 5 ဂိုးသွင်းပေးထားတာဖြစ်ပါတယ်။ရိုနယ်ဒိုဟာစုစုပေါင်း900ဂိုးသွင်းလိုက်ချိန်မှာပဲသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့မက်ဆီကတော့စုစုပေါင်း859ဂိုးသွင်းထားပါတယ်။ဘောလုံးသမိုင်းမှာတော့ Brazil တိုက်စစ်မှုပီလီကဂိုးပေါင်း 1000 ကျော်သွင်းပြီးတော့ဂိုးအများဆုံးသွင်းတဲ့သူဖြစ်တယ်လို့ဆိုပါတယ်။ဒါပဲလေဒီထဲမှာအပြော်ရန်ကစားတဲ့ပွဲတွေလည်းပါဝင်သလို digital နည်းပညာတွေအခုလိုမထွန်းကားသေးတာကြောင့်ဂိုးတွေအားလုံးကိုဗီဒီယိုမှတ်တမ်းတင်ထားနိုင်တာမရှိတဲ့အတွက်ဂိုးပေါင်း 1000 ကျော်ဆိုတာနဲ့ပတ်သက်ပြီးတော့အငင်းပွားတာတွေမေးခွန်းထုတ်တာတွေလည်းရှိနေပါဗျ။ရိုနယ်ဒိုကတော့သူသွင်းခဲ့တဲ့ဂိုးတွေအားလုံးက YouTube မှာမှတ်တမ်းတွေရှိတယ်လို့ပြောပြီးပီလီရဲ့ဂိုးသွင်းမှတ်တမ်းတွေကိုမေးခွန်းထုတ်သလိုလုပ်ခဲ့တာကြောင့် Brazil တိုက်စစ်မှု Rivaldo အပါဝင်ဘရာဇိုနဲ့ပီလီပြိသက်တွေဘက်ကသူ့ကိုတုံ့ပြန်ဝေဖန်တာတွေလည်းရှိခဲ့ပါတယ်။ရိုနယ်ဒိုအနေနဲ့ဘလောက်ထိဆက်ကစားပြီးတော့ဘလောက်ထိဂိုးတွေသွင်းနိုင်မယ်ဆိုတာနဲ့မက်ဆီအနေနဲ့ရိုနယ်ဒိုရဲ့ဂိုးသွင်းစံချိန်တွေကိုကျော်ဖြတ်နိုင်မလားဆိုတာတွေကတော့စိတ်ဝင်စားနဲ့ဆက်ပြီးတော့စောင့်ကြည့်သွားမယ့်ကိစ္စတွေဖြစ်ပါတယ်ခင်ဗျာ။ World Championship ပြိုင်ပွဲတွေဘက်မှာတော့အမေရိကန်နိုင်ငံဒန်ဗာမြို့မှာစက်တင်ဘာ6ရက်နေ့ကကျင်းပခဲ့တဲ့ World Championship MMA တိုင်းပေါင်းဇုန်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကဒီမြန်မာစပအုံးလို့ခေါ်တဲ့ကချင်တိုင်းသားအောင်လအန်ဆန်းရှုံးသွားခဲ့ပါတယ်။အောင်လအန်ဆန်းနဲ့တူရကီကရှမီလ်အာရိုဂန်ကိုထိုးသတ်ကြတာမှာအာရိုဂန်ကအောင်လကိုဒုတိယအချီမှာပဲဒိုင်ပွဲရက်နဲ့အနိုင်ရသွားခဲ့ပါတယ်။ဒီဘက်မှာအာရိုဂန်ကအောင်လကိုပထမအချီမှာနှစ်ပန်းဝင်လုံးပြီးတော့ဒုတိယအချီမှာထိုးသတ်ဖို့ပြင်ဆင်ထားခဲ့တဲ့အတိုင်းထိုးသတ်သွားခဲ့ပြီးတော့အောင်လကတော့ဒီပွဲမှာအရင်ထိုးခဲ့တဲ့ပွဲတွေနဲ့ကိုမတူဘဲသူ့ရဲ့လှုပ်ရှားမှုတွေကနှေးကွေးလေးလံနေပြီးတော့အားမရှိတဲ့ပုံမျိုးလဲတွေးခဲ့ရပါတယ်။အောင်လာထိုးတက်ခဲ့တဲ့တက်တန်းတစ်လျှောက်မှာတော့ဒီပွဲကပြိုင်ဘက်ကိုထိထိရောက်ရောက်မထိုးတက်နိုင်ခဲ့ဆုံးပွဲတစ်ပွဲအဆိုးဆုံးပွဲတစ်ပွဲလို့တောင်ပြောရမှာဖြစ်ပါတယ်ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့အောင်လာပြောတာကတော့သူ့အတွက်ခက်ခဲတဲ့ညဖြစ်ကြောင်းသူ့အနေနဲ့ဒီပွဲမှာအနိုင်မရဘဲရှုံးသွားတာကြောင့်အားလုံးခံစားရတဲ့အတွက်စိတ်မကောင်းကြောင်းဘာဖြစ်လို့ဆိုတာကိုမသိပေမဲ့ပွဲကိုကောင်းကောင်းမစပြီးတော့မထိုးနိုင်ခဲ့ကြောင်းခန္ဓာကိုယ်ရုပ်ပိုင်းဆိုင်ရာအရာအဆင်ပြေပြီးတော့သူ့ဘောမှာမစုံမနစ်အားပေးခဲ့တဲ့ပြိသက်တယောက်ချင်းစီကိုလည်းကျေးဇူးတင်တယ်ဆိုပြီးတော့သူရဲ့ Facebook လူမှုကွန်ရက်ကနေပြောထားပါဗျ။အာရိုဂန်ကတော့ဒီပွဲနိုင်လိုက်တဲ့အတွက်ဆယ်ပွဲသက်တိုက်ရှုံးပွဲမရှိတဲ့စံချိန်ကိုဆက်ပြီးတော့ထိန်းသွားခဲ့တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ COVID-19 ဆက်ပြီးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့မနေ့အင်္ဂါနေ့ညကကျင်းပခဲ့တဲ့ Democratic Party နဲ့ Republican Party သမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲအထူးစီစဉ်ကိုတင်ဆက်ပေးဖို့ရှိသလို Generation စီစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်
။ View American တန်ရဲ့ရုပ်တံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio စီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း Internet ဆိုင်မှာနောက်တော့လူမှုကွန်ရက်ဆိုင်မှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဖလိုက်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00ကနေ10:00အထိဖလိုက်တိုမီတာ32 kHz 9303ညနဲ့9383ည လိုင်းဒိုမီတာ58 kHz 5885တို့အပြင်စနစ်တနင်းနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အတန်းရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းရဲ့2024ခုနှစ်စက်တင်ဘာလ17ရက်ဗုဒ္ဓဘူးနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ Generation Z အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့မနေ့ညတုန်းကကျင်းပခဲ့တဲ့တမရလောင်း2ဦးရဲ့စကားစစ်ထိုးပွဲအထူးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ညတုန်းကကျင်းပခဲ့တဲ့ Democratic နဲ့ Republican Party တမရလောင်း2ဦးဖြစ်တဲ့ဒုတမရကမလာ Harris နဲ့ဒုသမရာဟောင်းဒေါ်နယ်ထရန့်တို့ရဲ့စကားစစ်ထိုးပွဲနဲ့သုံးသက်ချက်တွေကို VOA မြန်မာပိုင်းကနေပြီးတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ဌာနမှုဒေါက်ခင်ဆိုးဝင်းအကြီးတဲ့အဒီတာဦးကျော်စန်းသာအမေရိကန်နိုင်ငံရေးသုံးသက်သူဒေါက်တာတင့်ဆွေနဲ့အမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူမက်ခင်လေးတို့ရဲ့ဓာတ်ရိုက်သုံးသက်ဆွေးနွေးချက်တွေကနေကောက်နှုတ်ပြီးတော့အထူးအစီအစဉ်ဖြစ်နေထပ်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ရှင်။နားဆင်ကြည့်ပါ။
မင်္ဂလာပါရှင်2024ခုနှစ်အမေရိကန်ရွေးကောက်ပွဲအကြိုအထူးအစီအစဉ်ကနေပြန်လည်ကြိုဆိုလိုက်ပါတယ်။တိတ်ကိုစိတ်ဝင်စားဖို့ကောင်းတဲ့စကားစစ်ထိုးပွဲကိုကြည့်ရှုခဲ့ရတာဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲနဲ့ပတ်သက်ပြီးတော့သုံးသက်ဆွေးနွေးဖို့အတွက်အကြီးတန်းအက်ဒီတာဦးကျော်စန်းသာကဦးဆောင်ပေးမှာပါ။အမေရိကန်နိုင်ငံရေးကိုအနီးကပ်စောင့်ကြည့်နေတဲ့ကျမတို့ရဲ့မိတ်ဆွေကြီးဒေါက်တာတင့်ဆွေကလည်း Skype ကနေအစီအစဉ်ရှိနေပါပြီ။အမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူမက်ခင်လေးကိုလည်းကျမတို့အခုစတူဒီယိုထဲမှာဖိတ်ခေါ်ထားပါတယ်။နှုတ်ခွန်းဆက်နေတော့များပါပြီဆရာကြီး။ဆွေးနွေးပွဲစကားဝိုင်းစလိုက်ကြအောင်လား။
ဒီကမှာတဲ့ထံမှုဒေါခင်ဆိုရင်ဆရာတော်တင်းစေကြားပါလားခင်ဗျာကျွန်တော်တွေကြားရတာကတော့အင်တာပွဲကြီးပြောကောင်းပါဆရာဒီဟာလူတွေ
လူ
တွေစောင့်မျှော်နေကြတဲ့ဟာဒီတော့ဒီခမပထမဆုံးသူတို့ဖြေတာမပြောရင်မှမင်းရဲ့မော်ဒရေတာဆရာလုပ်သွားတဲ့အစီအစဉ်သိကောင်းတယ်ထင်ပါတယ်သူတို့ကအရေးကြီးတဲ့ issue တွေကိုတစ်ခုပြီးတစ်ခုပြီးသွားတာဖြစ်ပါတယ်ဆိုတော့အဲ့ဒီမှာပထမဆုံးမင်းရဲ့မိကောင်ကတော့ဒါစီးပွားရေးနဲ့ပတ်သက်ပြီးတော့အမေရိကန်ရွေးကောက်ပွဲအတွက်အရေးကြီးဆုံး issue လည်းဖြစ်ပါလိမ့်မယ်လူတွေကလည်းစီးပွားရေးနဲ့ပတ်သက်ပြီးတော့အဓိကထားပြီးစဉ်းစားကြတာဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောသွားတဲ့ကိစ္စမှာဆရာဒေါက်တာတင့်စေဘယ်လိုမြင်ပါလဲကျွန်တော်အဓိကထားပြီးပြောစီချင်တာကသူတို့က policy ဘိုင်း facts ဘိုင်းကိုအဓိကအထောက်ထားနဲ့ခိုင်မာပြောသွားတဲ့အပိုင်းရှိတယ်တချို့ကလည်းပဲတချို့တင်ရတယ်မှလည်းပဲသူတို့ rhetoric ဘိုလေးစကားလုံးပဲရှိပြီးတော့ပြောသွားတဲ့ဟာလည်းတွေ့ရပါတယ်အဲ့တော့ဆရာနိုင်ရှင်ကြည့်ပါနေပတ်သက်ပြီးတော့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးရညညဒီစစ်ထိုးကြတာပေါ့လေစကားစစ်ထိုး
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအဲဒီစီးပွားရေးကတော့အမေရိကန်နိုင်ငံအတွက်အရေးကြီးဆုံးနံပါတ်1ကိစ္စဖြစ်ပါတယ်ဒါဟုပရမအုပ်ဆုံးမေးပြီးတော့ဖြေတဲ့ပုံကူတွေကလည်းဖြေကြတာပေါ့လေဆိုတော့လည်းကျွန်တော်ကဟိုဂျာကနေပေါ့နော်ဟိုမြင်တဲ့အမြင်ကတော့အာဒေါနတမ်ဒါဟောင်းဒေါ်နယ်ထရမ့်ကတော့သူကတော့တခြားလုံးပေါ့လေဒီတနားရီကွယ်လုံးဟိုအင်္ဂလိပ်လိုပြောရင် Trump is Trump လို့ပါပဲသူပြောနေကြစကားဒီကိုငါအကုန်ကောင်းတယ်သူများတွေလုံးဝမကောင်းဘူးဆိုတဲ့အမြင်နဲ့ပြောပြီးတော့ဒီစီးပွားရေးကိစ္စမှာလေသူပြောတဲ့ကိန်းဂဏန်းနေကိန်းဂဏန်းနေပေါ့လေအဲ့ဒီထဲမှာနေအောင်လုံးပြောတဲ့ထဲမှာဒီ inflation လို့ခေါ်တဲ့ငွေကြေးဖောင်းပွားမှုကိစ္စလည်းပါတယ်ခင်ဗျာသို့တော့ဒီကိုငွေကြေးဖောင်းပွားမှုကိစ္စအပအဝင်စီးပွားရေးကိန်းဂဏန်းတွေကိုကျွန်တော်တို့ကဟိုအလွယ်လေးနဲ့ငါဒီတရားငါလက်ထက်ကတော့ကောင်းတယ်သူလက်ထက်မကောင်းဘူးပြောလို့မရပဲတကယ်သူတည်တရာလေးလာမှုကိန်းကနန်းတွေကိုခြေပြီးမှပြောရမယ်ကိစ္စဖြစ်တော့ဒေါ်နယ်ထရမ့်ကတော့ရေဘူးကပြောပြီးသူလက်ထက်တော့ inflation ဟို၃ညပဲရှိပြီးခုမှတက်နေတယ်လို့လို့ပေါ့နော်သို့တော်လည်းပဲဟိုကျွန်တော်တို့မီဒီယာအားလုံးကဟိုသူတည်တရာဌာနတွေကထောက်ပြတာဒါ inflation ကအခုမကြသေးခင်တစ်လလောက်တော့မှ 1.9 အထိကျသွားတယ်စသဖြင့်ပေါ့နော်ဆိုတော့ဒါတခုနောက်တစ်ခါအဲ့ဒီထဲမှာလဲဒေါ်နယ်ထရမ့်ကအဓိကတရုတ်ကိုဇောင်းပေးပြီးတရုတ်ကုန်ပစ္စည်းတွေတရုတ်ကုန်သွယ်ရေးကိစ္စတွေပေါ့လေသူကတော့ရေဘူးကတော်တော်ဆန်တယ်ဗျာဒါပေမဲ့ဟိုဒေါ်ဟာထောက်ပြတယ်လို့ပေါ့နော်ကမလာဟဲရစ်ကထောက်ပြတယ်လို့ တကယ်ကုန်ပစ္စည်းတွေကိုအခွန်ကောက်လိုက်လို့ရှိရင်အဲ့ဒီပိုက်ဆံတွေကစားသုံးသူတွေကပေးရမယ်ဆိုတဲ့အချက်ကတော့အမှန်ဆုံးပဲခင်ဗျာဒေါက်တာထွန်းသူလည်းရမှာမဟုတ်အမေရိကန်တည်းလည်းရမှာမဟုတ်တရုတ်ကလည်းရှုံးမှာမဟုတ်ဒီနေ့အဖြစ်ကျွန်တော်တင်ပြလိုက်လို့ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့ကုန်သွယ်ရေးပဲဖြစ်ဖြစ်စီးပွားရေးစီးရေးပဲဖြစ်ဖြစ်လုံခြုံရေးပေါ့လေတရုတ်နိုင်ငံကိုကျွန်တော်တို့ဟိုဒီကျွန်တော်တို့အထက်တန်းကျောင်းသားအဆင့်လောက်ကစကားစစ်ထုတ်ပွဲကစကနိုင်လူယုံနဲ့မရဘူးတရုတ်နိုင်ငံကနှစ်ပေါင်းအနည်းဆုံး90လောက်ကြာကြာနာစီမံပြီးတော့လှုပ်ထားတဲ့ဟာအမေရိကန်နိုင်ငံနဲ့ရှင်းအမေရိကန်နိုင်ငံကြော်လှုပ်နေတဲ့ဟာကိစ္စတူလွယ်လွယ်လေးနဲ့ပေါ့ငါတက်ရင်တော့တရုတ်ကဒုက္ခပေးပြီးတော့အမေရိကန်ချသမယ်ဆိုတော့ဟိုစင်ကြီးဟာစင်ကြီးမတန်ဘူးလို့ကျွန်တော်မြင်ပါတယ်နောက်တစ်ခါအခွန်ကိစ္စလည်းအဲ့တိုင်းပဲခင်ဗျဟိုကမလာဟာရစ်ဆာလူလက်တန်းစားတွေအခွန်ကိုရှော့ပြီးတော့တထေးကြီးတွေရဲ့အခွန်ကိုတိုးမယ်ဒေါ်နယ်ထရန့်ကသူကထုတ်တာမပြောတာတထေးကြီးတွေအခွန်ကိုသူကရှော့မှာလူလက်တန်းစားတွေတိုးမှာဒီနှစ်ချက်ကိုတော့ပြောမသွားဘူးမလို့နားထောင်တဲ့လူတွေကသဘောပေါက်တဲ့နေကျွန်တော်ပဏာမဆွေးနွေးပြရစီခင်ဗျဟုတ်ကဲ့ဆို
တော့တော်ခင်ဆိုရင်အဲ့ဒီကမလာဟဲရစ်ပြောတဲ့နေရာမှာအချက်လက်စဉ်းစားကူကမှုပူပါပြီးတော့ဒေါ်နယ်ထရန့်ပြောတာမှာအဲ့လောက်မပါဘူးလို့ကျွန်တော်တတိထားမိကြပဲဘယ်လိုသွားပါလဲ
ဒေါ်နယ်ထရမ့်ကတော့ခုနကဆရာဒေါက်တာနစ်စေပြောသလိုပါပဲဒေါ်နယ်ထရမ့်ရဲ့ပုံစံကတော့ဒေါ်နယ်ထရမ့်ကဒေါ်နယ်ထရမ့်ပါပဲပေါ့နော်သူဟိုကိုဆရာပြောရလို့ရှိရင်တော့ငါစကားနွားရပဲပြောသူကလူဘိန်းနားလဲအောင်လူကြိုက်အောင်သူကပြောတတ်တယ်အဲ့တော့သူ့ကိုထောက်ခံတဲ့လူတွေကသူမှားပြောကိန်းကနန်းပါမပါပါသူ့အမကန်ထောက်ခံတဲ့လူတွေကထောက်ခံပါပဲဒါကတော့ဟိုစီဝိုင်းရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်လူဝင်မှုကြီးကြိုက်ရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဘဲအရာပဲဖြစ်ဖြစ်သူ့ကိုထောက်ခံနေတဲ့ပုံကိုယ်ကြီးအားလုံးကတော့ဆက်ပြီးတော့အခိုင်အမာထောက်ခံနေဦးမှာပါပဲအဲ့တော့ तू ပြောတဲ့ကိန်းကနန်းတွေကများသောအားဖြင့်ကတော့ဟို तू ပြောချင်တာတွေပေါ့နော် तू သူ့စိတ်ထဲမှာရှိတာကို तू ကဒီတိုင်းပဲပြောချလိုက်တာပဲဒီကိန်းကနန်းဒီမှန်လားမှားလားဒီ fact check လုပ်တာတွေပါကြီး तू မှာမရှိဘူးပေါ့နော် तू ပြောချင်တာ तू ပြောချလိုက်တာပဲအဲ့ဒီဥစ္စာလို့ तू ကနောက်မဆုတ်ဘူးရှေ့ဆက်ပြီးတွန်းပြီးတော့ तू ပြောချင်တာ तू ပြောမှာပဲမေးတဲ့မေးခွန်းကိုလည်း तू ကတဲ့တယ်မဖြေဘူးမဖြေဘဲနဲ့ तू ပြောချင်တဲ့ဘက်ကိုဆွဲပြီးတော့ तू ကဖြေသွားတာဒါ तू ရဲ့ဟိုဘယ်လိုခေါ်မလဲ तू ရဲ့ knee view ဟာခေါ်မှာပေါ့နော်ဒါ तू အမြဲတမ်းလုပ်နေကြပုံစံအတိုင်းပါပဲဆရာ
ဟုတ်ကဲ့တော်ခင်းလေးဘယ်လိုသွားပါလဲ
ဟုတ်ကဲ့ပါကျွန်မလည်းဟိုဒီ debate မစခင်တုန်းကတော့တော်တော်လေးကိုဟိုပေါ့စိတ်ဝင်စားစရာအချိန်နဲ့ဖြစ်မဲ့ debate တခုလို့စကားအေးလူပွဲတခုစစ်ထိုးပွဲတခုလို့ထင်ခဲ့တာပေါ့နော်ဒါပေမဲ့ကြည့်လိုက်တဲ့အခါမှာကျတော့ Donald Trump ကခုနဆရာတို့အန်တီတို့ပြောသလိုပဲ Donald Trump Donald Trump ပဲပေါ့နော်ဘာမှအချက်လက်မပါကျမတို့လို့ American နိုင်ငံရေးနဲ့လည်းအရင်မနှီးဆက်ဘူးပေါ့နော်ပြောရလို့ရှင်နိုင်ငံရေးနဲ့မနှီးဆက်ဘူးကိုကစိတ်ဝင်စားလို့ဒါကို follow လုပ်နေတဲ့လူတွေအတွက်တောင်မှကြည့်ရတဲ့ဟာတော်တော်စိတ်ပျက်တယ်နော်အမေရိကန်သမ္မတနှစ်ယောက်ဖြစ်မဲ့သမ္မတလောင်းနှစ်ယောက်စစ်ထိုးတဲ့ဟာဒီထက်တော့ပိုပြီးတော့ policy နဲ့တရား strategy တွေနဲ့ smart ကြကြပြောနိုင်လိမ့်မယ်လို့ထင်ပေမဲ့ Donald Trump ကအဲ့လိုမဖြစ်နေတဲ့အပြင်တကယ်တမ်းသာကျွန်မသာစကေးလူပွဲမှာအမှတ်ပေးရမယ်လို့ဆိုရင်တော့ Donald Trump ကိုကျွန်မအရှုံးပေးမှာပါ။အ
ဲအကုန်လုံး Donald Trump ကိုစန့်ကျင်ပြီးတော့ Kamala Harris ဘက်ကလူတွေဖြစ်နေတော့ကျွန်တော်ပြောရအောင်ပါ Donald Trump ကိုတကယ်တော့ပြည်သူတွေကဒေါ်နယ်ထရမ့်ကိုမဲပေးကြတယ်တိုက်ကြတယ်ဆိုတော့လည်းစီးပွားရေးကိုဒေါ်နယ်ထရမ့်ကပုံပြီးကင်တွေနိုင်မယ်ဒေါ်နယ်ထရမ့်လက်ထက်မှာကုန်စည်နှုန်းကျမယ်စသဖြင့် through ဟာလက်တွေ့ခံစားချက်ကပေါ်ထွက်လာပြီးတော့အဲ့လိုသူ့ကိုထောက်ခံညင်ညာတဲ့သဘောရှိတယ်လို့ကျွန်တော်ထင်တာပါ
ဟုတ်ပါတယ်အောက်ခြေလူဒန်းစားကဒီလိုရှိပါတယ်ဒေါ်နယ်ထရမ့်ကစီးပွားရေးအမြင်ရှိတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတယောက်ပေါ့နော်အင်မတန်မှအောင်မြင်တဲ့ဒီအိမ်ချမ်းမြေကြီးနဲ့ပတ်သက်ပြီးတော့ဟိုတယ်ကြီးလေးနဲ့ပိုင်တဲ့ကဘာမှလည်းသူ့နာမည်နဲ့ဟိုတယ်ကြီးအများကြီးရှိတယ်ဆိုတော့လူတွေအားလုံးကသူ့စီးပွားရေးနဲ့ပတ်သက်လို့ရှိရင်သူဟာပိုင်နိုင်တယ်သူဟာစီးပွားရေးနဲ့ပတ်သက်လို့ရှိရင်ပြက်ပြက်သားသားလုပ်နိုင်တယ်ဥမာတရုတ်ကိုဆိုလို့ရှိရင်လည်းသူကပြက်ပြက်သားသားဒီစီးပွားရေးနဲ့ပတ်သက်ပြီးကင်တွေနိုင်တယ်ပေါ့ဆိုတော့သူ့ကိုဟိုဒီအခြေခံလူဒန်းစားတွေခံစားနေရတဲ့ဒီစီးပွားရေးအခက်အခဲအကျက်တဲတွေကိုဒေါ်နယ်ထရမ့်ကဖြေရှင်းပေးနိုင်လိမ့်မယ်လို့သူကအခိုင်အမာယုံကြည်ထားတာအဲ့တော့ဒီကမလာဟဲရစ်လက်ထက်ကတော့ဒါတမရဂျိုးဘိုင်ဒန်လက်ထက်မှာတော့ inflation နေငွေကြေးဖောင်းပွားတာတွေဖြစ်တယ်ကုန်စည်နှုန်းတွေကဒီနေ့တခြားတက်တယ်ဈေးသွားလို့ရှိရင်အရင်တော့ကငိုစားတစ်ချက်လောက်ပေးရတာအခု၄ချက်လောက်ပေးနေရတယ်ကျပ်ဥဈေးတွေတက်တယ်နွားလို့ဈေးတွေတက်တယ်အခြေခံလူဒန်းစားတွေကအဲ့ဒါတွေကြောင့်သူတို့ကဒေါ်နယ်ထရမ့်ကိုအားကိုးတကြီးနဲ့ထောက်ခံခြင်းကြတယ်လို့ကျွန်မမြင်ပါတယ်ဆရာ
ဟုတ်ပါတယ်ဒေါ်နယ်ထရမ့်ကိုလည်းကတွေးကြည့်ရင်ပေါ့လေသူကဘယ်လိုလဲဆိုတော့နောက်တစ်ခုဆွေးနွေးတာကတော့ abortion ကိစ္စဖြစ်ပါတယ်ဟုတ်ကဲ့ကမလာဟဲရစ်မင်းကပြောရုံကလည်းကျွန်တော်ဒီကိစ္စဆွေးနွေးတယ်ဆရာဒေါက်တာတင်းဆွေးနွေးတော့ခင်ဆိုရင်ကိုစပြီးမြေပါတယ်ဒီခါကျတော့ မျိုးသမီးအခွင့်အရေးတက်ကြွသူဖြစ်တဲ့မခင်လေးဘယ်လိုသွားပါလဲခင်ဗျာအဲ့ abortion ကိစ္စနဲ့ဆွေးနွေးကျွန်
တော်ကတော့ဟိုအပြေဝထောက်ခံတယ်ပြေဝထောက်ခံတယ်ဆိုတဲ့ဟာကျမတို့မြန်မာနိုင်ငံမှာလည်း abortion က illegal ပေါ့နော်တရား
တရားဘယ်ဘက်ကထောက်ခံတာလဲ
Camilla Harris ကိုထောက်ခံပါတယ်။ဘာလို့လဲဆိုတော့ကျမတို့ကဟိုကျမဒီနေ့မှာပဲကျမ Facebook မှာတော့ post တင်လိုက်မိတယ်။ဒီမှာလည်းဒီ reproductive rights တွေ freedom တွေပြောနေတဲ့အချိန်မှာကျမတို့လွန်ခဲ့တဲ့10နှစ်ကကျမတို့မြန်မာနိုင်ငံမှာလည်းမဘာသာအနေပြီးတော့မျိုးစောင်းဥပဒေ၄ခုကိုပြဋ္ဌာန်းဖို့လုပ်ခဲ့ပါတယ်။ဆိုတော့စဉ်းစားကြည့်လိုက်ရင်ကျတော့ဘာသာရေးမှာပဲဖြစ်ဖြစ်ကျမတို့ဒီလိုမျိုးမျိုးဆက်ပွားတာတားဆက်ချတာပဲဖြစ်ဖြစ်ဒီကိစ္စတွေ family planning ဆိုတာမိသားစုကာယကံရှင်တွေကသာဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်အဲ့လိုမျိုးဆုံးဖြတ်တဲ့အခါမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့ဆိုရင်လေမှန်ကန်တဲ့ education အသိပညာတွေပေးရမယ်မှန်ကန်တဲ့ resource တွေပေါ့နော်ဟိုထောက်ပံ့တွေပေးရမယ်သူတို့လိုအပ်တဲ့ဟာတွေကိုပံ့ပိုးပေးမယ်ဆိုရင်ဒီမိသားစုတွေကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှာဖြစ်တယ်ပြီးခဲ့တဲ့အပတ်ကလည်း Andy Dawkins ဝင်လဲထောက်ပြသွားပါတယ်ကျမတို့အမျိုးသမီးတွေကကိုယ်တိုင်ခံစားမှုမှဒီအမျိုးသမီးတွေရဲ့ဒီဒုက္ခတွေကိုသိမှာပါအကယ်၍မြန်အချောင်းအစင်မပြေဆိုတာပဲကံမကောင်းဆိုတာပဲပေါ့နော်ကျမတို့ကကိုဝင်ဆောင်ရတယ်ပဲဖြစ်ဖြစ်နောက်ကကျမကိုယ်တိုင်ဆိုရင်လည်းတက်ကြီးမိခင်တယောက်အနေနဲ့ကိုဝင်ဆောင်ရတဲ့အခါမှာကိုဝင်တရေသားနှုတ်ရတဲ့အချိန်မှာပဲကျမတို့စစ်ရပါတယ်ဒွန်ဆွန်တို့ဘာလားကလေးရကျမကြီးဟိုကောင်းမှလားမကောင်းလားဆိုတာစစ်ရပါတယ်အကယ်၍မြန်ကျမတို့ကအဲ့ဒီလိုကျမကြီးမကောင်းတဲ့အခြေအနေမှာကျမတို့ကဒါကိုတိတိကျကျနဲ့ဆက်ပြီးဒီကလေးကိုကြီးပြင်းတဲ့အထိမွေးဖွားလိုက်မယ်ဆိုရင်အဲ့ဒီမိသားစုမှလည်းဝင်ထုံမှုအများကြီးဖြစ်ပါတယ်ဒီလိုနိုင်ငံမှာဆိုရင်တော့ပိုဆိုးတာပေါ့နော်ဘာလို့လဲဆိုတော့ဒီလိုမျိုးမွေးလာမဲ့เนาะ special need ပေါ့နော် special child ကလေးတွေကိုဆိုရင်အစိုးရကနေပြအကုန်လုံးပံ့ပိုးကူညီပေးရတာဖြစ်ပါတယ်အဲ့ဒီအတွက်အစိုးရမှလည်းဝင်ထုံမှုပို့ပြီးတော့ဖြစ်နိုင်ပါတယ်ကျမကတော့အမျိုးသမီးခွင့်ရေးတက်ကြွလှူရှားသူမလို့ရေမဟုတ်ဘူးကျမတို့စဉ်းစားကြည့်လိုက်တဲ့အခါမှာအားလုံးရဲ့ဝင်ထုံဝင်ပိုးတွေပြည့်ပြီးတော့မိသားစုကိစ္စကိုမိသားစုကပဲဆုံးဖြတ်တာဟုတ်တော့ကျမကသဘောတူပါတယ်ရှင
်ကျမနည်းနည်းလေးဝင်ပြောခြင်းနဲ့ဆ
က်ပါဟုတ်ကဲ့ပါ
ဟုတ်ကဲ့ပါမျိုးသမီးဆိုတော့လေဒီလိုကဟိုဥစ္စာဒီလူတိုင်းလူတိုင်းကဘသူမှဟိုကိုဝင်တစ်ခုရလာပြီဆိုရင်ဘသူမှဒီကလေးကိုဖျက်ချခြင်းနဲ့ဆိုတော့စိတ်ဓာတ်မရှိပါဘူးမဖြစ်မနေဟိုဖျက်ချမဖြစ်မနေပေါ့နော်ဖျက်ချရမယ်အခြေအနေတစ်ခုခုနဲ့ကြုံလို့ရှိရင်မဆုံးဖြတ်ခြင်းပဲနဲ့ဆုံးဖြတ်ရတဲ့အရန်ခက်ခဲတဲ့ဆုံးဖြတ်ချက်ကိုမျိုးသမီးတွေကရင်ဆိုင်ရတာပါအဲ့တော့ဟိုကျမကိုယ်တိုင်လည်းခံစားမှုတာဗာလဲဆိုတော့ဟို threatened abortion လို့ခေါ်တာပေါ့နော်ကိုဝင်ဆောင်ရတယ်ဆောင်ကိုဝင်ရသွားတယ်ဒါပေမဲ့အဲ့ဒီကလေးကဟိုပြက်ကြခြင်းတလူလို့ဖြစ်တာပေါ့ဒါကိုနဲ့လည်းမဆိုင်ဘူးသူဟာအလိုလျောက်သဘာဝလျောက်ဖြစ်တယ်ဟိုသွေးတွေပါကြီးဆင်းလာဆိုဆရာဝန်ကပြောဆရာဝန်ကဒါက threatened abortion လို့ခေါ်တယ်အဲ့တော့ bed rest အဲ့ရတယ်မှာနားနေရမှာဆိုဆေးဥမှာနားခိုင်းလိုက်ပါတယ်နားခိုင်းတဲ့အခါမှာကျမသမီးလေးကျမအဖတ်တင်တယ်လေအဲ့တော့တကယ်လို့များအဖက်မတင်မဲနဲ့တခုဖြစ်ကြမယ်ဆိုလို့ရှိရင်လေလိုအပ်တဲ့ဥမာတိန်ချစ်တာ DNC လောက်တာဒီတိန်ကိုတန်းဆင်အောင်လောက်တာအဲ့ဒါမျိုးတွေကမဖြစ်မနေဆရာဝန်တိုင်းကလုပ်ပေးရမယ်ကတာဝန်ရှိတယ်အခုဟာအဲ့လိုဖြစ်တဲ့အခြေအနေမှာတောင်မှ Texas မှာလုပ်လို့မရဘူးအဲ့တော့အဲ့လိုပြည်နယ်တွေမှာကန့်တတ်ထားတယ်အများကြီးရှိပါတယ်အဲ့ဒါအန်ဒီမိခင်အတွက်အန်ဒီရဲ့ပေးနိုင်မဲ့ဒီလိုမျိုးသတိသားနဲ့ဆိုင်တဲ့ကိစ္စတွေမှာဒီကိုပိုင်ဆုံးဖြတ်ချက်မိသားစုရဲ့ဆုံးဖြတ်ချက်အရေးကြီးတယ်လို့ကျွန်မယူဆတယ်အဲ့ဒါကြောင့်မလို့ဒီခါနဲ့ပတ်သက်ပြီးတော့ကာမလာဟဲရစ်တို့ဘက်ကနေပြောနေတာတွေကကျွန်မတို့အားလုံးပေါ့လေကြားနေရတဲ့ဒီမျိုးသမီးတွေဘက်ကနေကြည့်မယ်ဆိုလို့ရှိရင်ဒီဟာဒီကိစ္စတရေသားဖျက်ချပိုင်ခွင့်ဆိုတာရှိသင့်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ရှောက်တွေဘာဖြစ်ဆက်ဆွေးနွေးကြပါသေးလားခင်ဗျာ
ဟိုပထမဦးဆုံးဟိုဆရာဦးဦးကျော်သန်းသာဆွေးနွေးသွားတဲ့ဒီဘိတ်ကိုဟလာအက်ခံပြီးတော့လုပ်တဲ့ဟိုဌာနကိုချီကျူးတော့ပေါ့ကျွန်တော်မြင်တာတော့တလူဗျသူက ABC ပေါ့နော်ဒီ ABC ကမလုပ်ခင်ဒီဘိတ်မလုပ်ခင်မှာတခြားမီဒီယာတွေကအမေရိကန်မှာအန်ကာဆိုပင်နိုင်ဆွေးနွေးမေးမြန်းတဲ့ပုဂ္ဂိုလ်ပေါ့နော်အန်ကာအညံ့ဆုံးနှစ်ယောက်လို့သူကသူဝေဖန်သွားတယ်ဗျဒါမလို့ဒီကနေ့ကြည့်တဲ့အခါမှာကျွန်တော်ကအညံ့ဆုံးမဟုတ်ဘူးလို့ယူဆပါတယ်နှစ်ချက်ကျွန်တော်တွေ့တယ်ခင်ဗျပထမတစ်ချက်ကဟိုတရုတ်ရဲ့ကုန်ပစ္စည်းတွေကို20ရာခိုင်နှုန်းကောက်မယ်ဆိုတော့20ရာခိုင်နှုန်းကုန်ပစ္စည်းကို ABC ကပြောတယ်။နောက်အခုမေးခွန်းဖြစ်တယ် abortion ကိစ္စပေါ့နော်။ကျွန်တော်ဆရာဝန်ဆိုတော့ဟိုပို့ပြောမယ် abortion ဆိုတော့၃လုံးနဲ့အဲ့ဒါအလိုလိုကိုယ်ကိုပြက်ကြရဲ့ miscarriage ကလည်းမတူဘူး။နောက် Donald Trump ပြောတဲ့အထက်မှာသူက9လ8လ9လ abortion လို့ပြောတော့အဲ့ဒီ anger အမျိုးသမီးကကိုလာတော့မရှိပါဘူးရှင်လို့ထောက်ပြတယ်ခင်ဗျာဆိုတော့ဒါကျွန်တော်အန်ကာတွေလို့ဟိုချီကျူးပါတယ်အဲ့တော့ဟို abortion ကိစ္စပြောတဲ့ခါမှာဟိုခုနတော့ Dawkins ဆိုဝေရောမခင်လေးရောပြောတာပေါ့လေပမာပြီးပမာနိုင်ငံသူအမြင်နဲ့ဒါပေမဲ့လို့ခက်တာကကျွန်တော်တို့ကအမေရိကန်နိုင်ငံသူတွေကိုကြည်ရတော့မှာ အမေရိကန်နိုင်ငံအမြင်နဲ့ပဲကျွန်တော်တို့ပြောကြရအောင်ပါပေါ့နော်ဆိုတော့အမေရိကန်မှာကျွန်တော်တို့နဲ့လုံးဝမတူတဲ့အမျိုးသမီးတွေရဲ့နဲ့အဲတခါသူတို့ရဲ့အိမ်တောင်ရေးသို့မဟုတ်သူတို့ရဲ့အဲပါတနာကိစ္စတွေကတော့ရှုပ်ထွေးတော့ကအခုလိုဒီမိုကရက်ဘက်ကတိုးတက်တဲ့အမြင်နဲ့မလုပ်ရင်အမေရိကန်အမျိုးသမီးမြောက်များစွာဟာဒုက္ခပင်လဲဝေနိုင်တဲ့အတွေ့ဒါဟာအမေရိကန်နိုင်ငံအတွက်ကတော့ဖြစ်တဲ့အဲဒီအမျိုးသမီးခွင့်ရတရားလို့ကျွန်တော်လည်းထောက်ခံပြီးဆွေးနွေးပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့နောက်ဆွေးနွေးအကြံအထာတော့သိအရေးကြီးတဲ့နေသက်ဖြတ်ကျော်ပြီးလူတွေပြောင်းရွှေ့ဝင်လာတဲ့ migration ကိစ္စဖြစ်ပါတယ်ဆိုတော့ migration လူတွေဝင်လာတဲ့လူဟာလူစုစုတွေဖြစ်တဲ့အပြင်အိမ်မွေးတရိစ္ဆာန်တွေခွေးတွေကြောင့်သက်သာနေရဆိုတော့ဒေါက်ကင်းဆိုတဲ့သဘောကတော့ Donald Trump ကတော့ပြောတော့
ကျွန်တော်ကတော့တခုခုဆိုအလွန်အကျူးပေါ့နော်ကျွန်တော်တို့ဗမာလိုဆိုရင်တော့အတိတ်တရားဝုတ်တီခေါ်မှာပေါ့ तू ကအလွန်အကျူးအမီတာမှ तू ကတခုခုကိုပေါ်ကျူးတဲ့နေရာမှာ तू တဖက်အစိုးရအောင် तू ပြောတတ်ပါတယ်အဲ့တော့ဒီနေဆက်ဒေသတွေမှာနေတဲ့ဒီကော်လိုရာဒိုပြည်နယ်တို့အရီဇိုနာပြည်နယ်တို့မှာနေတဲ့ဒေသခံတွေဟာသူတို့ရဲ့မွေးထားတဲ့အိမ်မွေးကြောင်ဟိုခွေးတွေကြောင်တွေတောင်မှဒီဝင်လာတဲ့ migrants တွေကဝင်လာတဲ့ဒီဟိုတရားမဝင်ခိုးဝင်လာတဲ့လူတွေကနေပြီးတော့တတ်စားတဲ့အဖြစ်အထိရအောင် तू ကပေါ်ကျူးပြီးတော့ပြောသွားတာပေါ့လေဒါပေမဲ့အဲ့ဒီမြို့နယ်မှာရှိတဲ့ရဲဌာနကိုလည်းလှမ်းပြီးတော့မေးပါတယ်တဲ့ဒီဥစ္စာဒေးဗစ်ကမေးပါတယ်ဒါပေမဲ့အဲ့ဒါမဟုတ်ပါဘူးလို့ပြောတဲ့ခါကျတော့အဲ့ဒါလည်း तू ကလက်မခံဘူးဒါတော့ဟိုကပေါ့နော်လူတွေဒီတရားမဝင်ဝင်လာတဲ့လူတွေတကယ်လဲစည်ရင်းစရာကြီးက10တန်းတော့ကျော်သွားပြီဆရာဝင်လာတဲ့လူတွေလေဒါပေမဲ့အဲ့ဒီမှာဝင်လာတဲ့လူတွေအကုန်လုံးကိုဒီတိုင်းကြီးပေးဝင်တာတော့မဟုတ်ဘူးသူတို့ကစီစစ်ပြီးတဲ့ခါကျတော့ဒီနိုင်ငံမှာဒီမိသားစုရှိတဲ့လူပေါ့နော်ဒီနိုင်ငံမှာမိသားစုစင်မျိုးရှိတဲ့လူပြီးတော့ဒီနိုင်ငံမှာခိုလွန်ခွင့်ရှောက်ထားဖို့ eligible ဖြစ်တဲ့လူတွေကိုတန့်ထုတ်လိုက်တယ်ထုတ်လိုက်ပြီးတော့မှတရားမဝင်ခွဲထုတ်လိုက်ပြီးတော့သူတို့ deportation လုပ်ပါတယ်ပြန်ပို့ပါတယ်အစီအစဉ်နဲ့ဒါပေမဲ့ပြန်ပို့တဲ့အစီအစဉ်ကဒီလောက်အများကြီးကိုနိုင်ငံမှာတော့နိုင်မှာပေါ့နော်ဒါပေမဲ့အတိုင်းတာတစ်ခုအထိတော့အကုန်လုံးလက်ခံတဲ့သဘောမဟုတ်ဘူးသူတို့မှာ processing center တွေရှိတယ်ပြီးတော့အဲ့ဒီမှာ immigration judge immigration တရားသူကြီးလူဝင်မှုကြီးကြပ်ရေးတရားသူကြီးတရားရုံးတွေရှိတယ်အဲ့တရားရုံးတွေကလည်းဝင်နဲ့အားနဲ့မမျှဘူးဖြစ်နေတာပေါ့လူလာဝင်လာတဲ့လူတွေကအရင်များတယ်ဒီလူတွေကိုစီစစ်ဖို့အတွက်ကလူအင်အားမရှိဘူးအဲ့တော့သူတို့မှာအဲ့ဒီပြဿနာရင်ဆိုင်နေရတယ်အဲ့ဒါကြောင့်ဒီနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒီဥပဒေတရားပြဋ္ဌာန်းဖို့ဆိုပြီးတော့ bill ဥစားပေါ့တင်ခဲ့တဲ့အဆိုပြုခဲ့တဲ့ဟာကို Donald Trump ကသူ့ရဲ့အထက်လွှတ်တော်အမတ်တွေကိုမဲမပေးနဲ့ဆိုပြီးတော့တားလိုက်တဲ့အကြောင်းမျိုးပြက်သွားတယ်ဒါပေမဲ့သူတို့ဘက်က Republican တွေဘက်ကပြောတာကလည်းဘယ်လိုလဲဆိုဒီသမ္မတ Biden မှာသမ္မတတယောက်အနေနဲ့သူဟာနဲ့သူပြဋ္ဌာန်းခွင့်ဒီအမိန့်ပြဋ္ဌာန်းပိုင်ခွင့်ရှိရတာနဲ့ဘာဖြစ်လို့ဒါကိုလုပ်တာလဲဆိုပြီးတော့မေးခွန်းပြန်ထုတ်နေကြတာဆရာအဲ့တော့ဒီ American ရဲ့နိုင်ငံရေးရလဲအင်မတန်မှအငင်းပွားစရာရှိပါတယ်ဆရာ
ဒေါ်နယ်ထရမ်ကဘယ်လောက်လဲဘယ်နှစ်သန်းလဲတခါလေးမောင်းထုတ်မယ်ဆိုတော့ဘယ်လိုထုတ်မလဲလို့မေးတယ်မေးတော့ကျွန်တော်ကမပြောဘူ
းမေးတဲ့မေးခွန်းနိုင်ကိုဘယ်တော့မှတိုက်ရိုက်မဖြေပါဘူးဒ
ီလိုဒီလိုကဲမခင်လေးတိုင်နော်ဂျိုဘိုင်ဒန်တို့လက်ထက်မှာဝင်လာတဲ့နိုင်ငံသားတွေမှာမက်ခင်လီလည်းပါတယ်။ဟိုသူကပြောသွားတယ်ဘယ်နိုင်ငံမှောက်ဘယ်နေရာကျော်ကလူဆိုတော့အကုန်လုံးဆွေးငယ်ရောက်လာကြရဲဆိုတော့ထပ်ပြီးတော့ပြောသွားတယ်ဘယ်လိုပေါ်ပါလဲ။အ
ဲ့ဒါကလည်းအချိန်နှီးအမျိုးရှိပါတယ်။ကျမကတော့တရားမဝင်ကျမတို့ကတော့တရားမဝင်ဝင်လာတာမဟုတ်ပါဘူး။တရားဝင်မယ် humanitarian parole နဲ့ဝင်တာ။နောက်တစ်ခါလဲဟိုပြောရလို့ရှိလို့ရှင်ဒီတိုင်းလာဟဲ့ဆိုပြီးဝင်လိုက်တာမဟုတ်ပါဘူး။ဝင်ခိုင်းလိုက်တာမဟုတ်ပါဘူး။သူတို့မှာ process တွေအများကြီးရှိပါတယ်။လုံခြုံရေးcheck လုပ်တာကျမတို့ရဲ့ဟို biography ဟို background ကိုကြည့်တာနောက်ကျမတို့ဘာအလုပ်လုပ်လဲတကယ်ရောကျမတို့ကကိုယ်နိုင်ငံမှာ race ရှိလားเนาะမြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တဲ့အတွက်ကျမတို့ဟာအသက်အန္တရာယ်ဆိုးရိမ်ရတဲ့အတွက်ဆိုပြီးတော့သူတို့ကဦးစားပေးပြီးတော့လာရောက်ပြီးတော့ခိုလွန်ခွင့်ပေးတာဖြစ်ပါတယ်ကျမတို့လည်းဒီလိုခိုလွန်တဲ့အခါမှာဒီနိုင်ငံမှာရောက်နေကိုယ်နိုင်ငံမဟုတ်ပေမဲ့ဒီရောက်တဲ့နိုင်ငံရဲ့ဥပဒေတွေเนาะဟိုလေးစားလိုက်နာရပါတယ်သူဟာသူချမှတ်ထားတဲ့ဥပဒေတွေကိုလေးစားလိုက်နာပြီးတော့တကယ်ဒီနိုင်ငံမှာနေမဲ့နိုင်ငံသားတွေကဲ့သို့ပဲကျမတို့ကเนาะအခြေသူတို့တတ်မှတ်ထားတဲ့အတိုင်းကျမတို့ဆောင်ရွက်ပါတယ်ဟိုဘယ်လိုခေါ်မလဲဟိုပောက်လို့ပဲစားပေါ့เนาะဝင်လာတယ်ဆိုပြီးနေချင်းတလို့နေတဲ့လူတွေတဲမှာတော့ကျမတို့မြန်မာနိုင်ငံသားတွေလည်းမပါပါဘူးလို့ပြောချင်ပါတယ
်ဟိုဒီနောက်ဆုံးပေါ့လေအခုဒီစကားစစ်ထိုးပွဲလည်းပြီးသွားပြီဆိုတော့ဒီသမရလောင်း2ယောက်ကိုလူလူထောက်ခံတဲ့ဟိုဟာလေးနည်းနည်းလေးဟိုပြောပြချင်းလို့ပါအဲနောက်အခုတို့နောက်ဆုံးပေါ့ပြည်သူ့တည်ထောင်ဌာနရဲ့စစ်တမ်းအရာဆိုလို့ရှိရင်တော့เนาะကာမလာဟဲရစ်က44ရာခိုင်နှုန်းထရမ့်က42ရာခိုင်နှုန်း margin of error ပေါ့เนาะဟိုမှားနိုင်ခြေရတော့1.3 3ญาไก่นုံးสรอกโหตลอดเลี้ยงอําอะโหမဆိုးသလောက်ကလေးကမလာဟဲစကတာနေတယ်ဒါကတော့ပြူသူတွေတနာဌာနရဲ့စစ်တမ်းပေါ့နော်နောက်တစ်ခုက the hill ရဲ့စစ်တမ်းမှာကြတော့ဟဲကမလာဟဲစက49ဒသမ400ခိုင်နှုန်းထရမ့်က46ဒသမ200ခိုင်နှုန်းဒါကခုနောက်ဆုံးညနေထွက်တဲ့ဟာပေါ့နော်ဒါပေမဲ့ဒီစကားစစ်ထိုးပွဲပြီးမှာတော့ဘယ်လိုထွက်လာမလဲမသိဘူးပေါ့နော်အဲ့တော့ဟဲရစ်ကိုကမလာဟဲရစ်ကိုအမာခံထောက်ခံတဲ့သူက29ရာခိုင်နှုန်းရှိမယ်ထောက်ခံနိုင်ခြေရှိတာ20ရာခိုင်နှုန်းသူတို့စစ်တမ်းရသိရတယ်နောက်ထရမ့်ကိုအမာခံထောက်ခံတဲ့လူက31ရာခိုင်နှုန်းအခြေအနေစောင့်ကြည့်မှာ18ရာခိုင်နှုန်း Republican Party ကြီးမှာတော့ထူးဆန်းတာကနော်ဘာပဲဖြစ်နေနေ61ရာခိုင်နှုန်းကထရမ့်ကိုသူတို့မဲပေးမှာပဲတဲ့အဲ့တော့စောင့်ကြည့်မဲ့လူက800ခိုင်နှုန်းလောက်ပဲရှိသေးတယ်ဆိုတော့ Republican Party ကတော့သူ့ကိုတခဲနဲ့ထောက်ခံဖို့ကတော့တေချာနေပြီအဲ့တော့ဒီအခုလာမဲ့ရွေးကောက်ပွဲကတော့အမြဲတမ်းကိုစိတ်ဝင်စားစရာကောင်းတဲ့ရင်ခုန်စရာစိတ်လှုပ်ရှားစရာကောင်းမဲ့ရွေးကောက်ပွဲပါဆရာ
ဆရာဆရာစကန်30လောက်ရပါတယ်ဆရာညီကုန်းချုပ
် Okay ကျွန်တော်တို့ကဒီဘိတ်ကိုအစနေအဆုံးအထိဟလာကြည်နားထောင်သတင်းတွေလည်းကြည်နေကြတာဒါပေမဲ့လို့ဒီသတင်းတွေကိုကျွန်တော်ထင်တယ်ဗမာနိုင်ငံကနေနိုင်ငံလူတွေရောဒီမှာရောက်နေတဲ့ဗမာနိုင်ငံသားတွေရောအမေရိကန်အစ်စ်တီရောကကျွန်တော်ထင်တယ်40ခန်းတော့လောက်ပဲတိမကြည့်ပြကြပြရသတင်းတိမယ်အဲ့တော့ပြီးတော့ထဲကျန်ထဲရလိမ့်မယ်ကျွန်တော်အမြင်ကတော့ပေါ့လေတစ်ချက်လေးပဲကြည့်ပြီးတော့ဟာဒါဆိုရင်ထရန့်ကွာဒါဆိုရင်စသဖြင့်ပေါ့နော်ဆိုတော့ဆုံးဖြတ်ချက်လွယ်တော့ကဒီသတင်း education တော်တော်နည်းတယ်လို့ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ပါဝင်ဆွေးနွေးပေးတဲ့ဆရာဒေါက်တာတင့်ဆွေနဲ့မခင်လေးတို့ကို VOA ရအထူးကျေးဇူးတင်ပါတယ်။ကဘာတဝန်းကစိတ်ဝင်စားစောင့်ကြည့်ကြတဲ့ American ရေကောက်ခွင့်နဲ့ပတ်သက်တဲ့သတင်းတွေကိုကျွန်တော်တို့ဆက်လက်တင်ပြပေးမှာပါ။ကျေးဇူးအများကြီးတင်ပါတယ်ရှင်။
မနေ့အင်္ဂါနေ့ညတော့ကကျင်းပခဲ့တဲ့ Democratic Party သမ္မတလောင်း Republican Party သမ္မတလောင်းနှစ်ယောက်တို့ရဲ့စကားစစ်ထိုးပွဲအထူးအစီအစဉ်ကို VOA မြန်မာပိုင်းကနေတင်ဆက်ထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်။အညာဒေသကအမျိုးသမီးငယ်လေးတယောက်ကတော့ Netherlands နိုင်ငံမှာပညာတော်သင်ဆုနဲ့ဘွဲ့ဂျိုတက်ခွင့်ရထားပါတယ်။ဘွဲ့ဂျိုကျောင်းသားတွေရဖို့ခက်ခဲတဲ့ပညာတော်သင်ဆုအပြည့်ရတာကိုနိုင်ငံရေးသိပ္ပံဘာသာရပ်နဲ့သင်ယူခွင့်ရနိုင်ရေးသူဘလို့စူးစမ်းခဲ့ပါသလဲ။ Netherlands နိုင်ငံမှာရောမြန်မာလူငယ်တွေအတွက်ဘလို့မျိုးအခွင့်အလမ်းတွေရှိပါသလဲဆိုတာကိုမခင်လေးကစကားပြောထားပါတယ်။
Hey Gen Z တို့တချင်ရောက်ပြန်ပြီနော် Gen Z တို့ရေပြည်တွင်းမှာဆက်ပြီးတော့ပညာသင်ဖို့ခက်ခဲရှိနေတဲ့လူငယ်တွေအတွက်ပညာရေးဆိုင်ရာအခွင့်အလမ်းတွေအများကြီးရှိနေတဲ့ Netherlands မှာဘယ်လိုတွေကြောင်းဆက်တက်ဖို့လုပ်တင်နေဆိုတာကိုအဲ့ဒီမှာကြောင်းတက်နေတဲ့ညီမငယ်လေးကိုမေးထားတယ်
။အားလုံးပဲမင်္ဂလာပါညီမနာမည်ကတော့ Sue Lefew ပါညီမကအခုဒီ Netherlands နိုင်ငံ Master မြို့မှာရှိတဲ့ Master University ပါ Undergrad လုပ်နေတာပါနော်
သူကလေအညာဒေသကကြီးရွာလေးတစ်ခုကနေပြီးတော့အထက်တန်းအောင်နေတာတဲ့
မိခလာနဲ့တာစီကြားမှာလက်မိုက်ပေါ်မှာရှိတဲ့ရွာမှာရွာပေါ်တော့နေရွာနာမည်ကတော့ဥယျာဉ်ရွာပေါ့နော်အဲ့ကနေပြီးညီမအာ၈တန်းထီပေါ့၈တန်းပြီးတော့ညီမ၁၀တန်းကိုဒီအထက်တက်မှာအောင်နေအောင်ပြီးတော့ရန်ကုန်ကိုတက်လာခဲ့တယ်ရန်ကုန်မှာဒီနိုင်ငံရေးသိပ္ပံတက်ခဲ့တာပေါ့ဟုတ
်လူငယ်တယောက်ဖြစ်တဲ့သူကဘာကြောင့်မို့လို့နိုင်ငံရေးသိပ္ပံဘာသာရပ်ကိုစိတ်ဝင်စားရတာလဲနေသားလမ်းမောသူအခုဘာကိုလေ့လာနေတာလဲ
ညီမကကံကောင်းတယ်လို့ပြောရမယ်ပေါ့နော်ဘာလို့လဲဆိုတော့အမေတို့မိသားစုတစ်ခုလုံးကညီမကငွေဆုံးဆိုတော့လုတ်ရှင်လာတာလုတ်ဆိုပြီးလွတ်ပေးထားတယ်ပေါ့နော်ညီမဘာလို့နိုင်ငံရေးတက်မှရေးဖြစ်သွားလဲဆိုတော့အခုကလည်းအဲ့လိုရေဒီယိုနားထောင်နေပါနိုင်ငံရေးအကြောင်းသူပြောပြတယ်ပေါ့နော်အဲ့တော့နိုင်ငံရေးဆိုတော့ညီမသိရပေါ့နော်ဘာလဲဆိုတော့ဒါပေမဲ့အဲ့မှာအကြောင်းတက်တော့မယ်ဆိုညီမဝိုင်းယူသွားပြီးတော့မေချာလေးလိုက်စုံစမ်းတော့ဘာရှိလဲစုံစမ်းတော့အဲ့မှာနိုင်ငံရေးတက်ပန်ဆိုတာရှိရဆိုစိတ်ဝင်စားပါပေါ့နိုင်ငံရေးကနိုင်ငံရေးတက်ပန်ဆိုတခြားစီပေါ့နော်အဲ့လို social နဲ့ science နဲ့ဘယ်လိုတွဲလဲပေါ့နော်အဲ့တော့အရင်စိတ်ဝင်စားသွားပြီးတော့ okay အဲ့ဒါကိုတက်ကြည့်ချင်တယ်ဆိုပြီးတော့တက်မြင်နေညီမတကယ်လေကိုစိတ်ဝင်စားနေမိကြဖြစ်သွားတာပေါ့နော်ညီမဒီလိုမျိုး deployment ဘိုင်းတွေလေးလာတာဝါသနာပါသွားတယ်ပေါ့ဟုတ်နေသားလမ်းမှာအခုညီမယူတဲ့ bachelor တော့ဒီ BSS BSC Global Study ပေါ့နော်ဒီ Global Study ဆိုတော့ဒီ political science ရေးတော့မဟုတ်ဘူးဒါပေမဲ့ဆက်ဆက်တယ်ပေါ့နော်ညီမစိတ်ဝင်စားနေပေပေါ့ဘာလို့တင်လဲဆိုရင်သူကဒီလိုမျိုး contrasting idea တွေဖြစ်တဲ့ဒီ migration နဲ့ citizenship တို့ပြီး environment နဲ့ဒီ economy တို့ပြီးလို့ရှင် peace and justice အဲ့လိုမျိုးတွေပေါ့နော်အဲ့လို issue တွေကိုအဓိကထားတင်တာပေါ့ဟုတ်ကဲ့
undergrad တယောက်အနေနဲ့ full scholarship ရပြီးတော့ကျောင်းတက်နိုင်မှုအတွက်ဘယ်လိုတွေပြင်ဆင်သင့်နေဆိုတာကိုသူ့အတွေ့အကြုံနဲ့ရှင်းပြီးတော့ပြောပြထားတယ်
။အဲ့တော့ညီမမှာအစကတည်းကဒီကျောင်းနေရှာဖို့ညီမညာငယ်ညာသွားဖို့ပြင်နေတဲ့အတွက်ကြောင့် scholarship နဲ့ရှာမယ်ဆိုတော့ဒီ document တွေပြင်ရတာပေါ့နော်။ဒီမှာဆိုရင်ညီမနှစ်ပိုင်းရှိရပေါ့ညီမအခုကျောင်းလျှောက်တဲ့ exam မှာဆိုနှစ်ပိုင်းရှိတယ်။ကျောင်းလျှောက်တဲ့အပိုင်းနဲ့ scholarship လျှောက်တဲ့အပိုင်းပေါ့နော်။သူက scholarship နဲ့ကျောင်းနေတာတပြိုင်တည်းလျှောက်လို့ရတယ်။ဒါပေမဲ့သူကကျောင်းဝင်ခင်ရတဲ့သူတွေရဲ့ application ကိုပဲကြည့်ရပါပေါ့နော် scholarship ကြတော့။အဲ့တော့ ဘာရင်ပြင်ရလဲဆိုရင် general လိုမျိုးပဲညီမတို့ဒီအမှတ်စရင်းနေရှိတယ်ဒီနေသားလမ်းမှာကြောက်တတ်မယ်ဆိုရင်တော့ရေဘွားအဖြစ်ပေါ့ညီမလည်းလုပ်ဖြစ်တာဘလို့လဲဆိုရင်ဒီ10တန်းအမှတ်စရင်းနဲ့တက္ကသိုလ်ပထမနှစ်အမှတ်စရင်းနဲ့ဆိုရင်ရတယ်ပေါ့နော်အဲ့ဒါရေပြီး INDS လို့မယ် scholar ဖြစ်လို့ခြင်းနေဆိုလို့ရှိရင်တော့သူကများထားလေကောင်းလေပေါ့နော်သူက CV ပြင်ရတယ်ပြီးရင် recommendation letter တွေပြင်ရတယ် essay ကြတော့နှစ်ပိုင်းရှိရေ scholar ကြောင်းလျှောက်မယ်ဆိုလို့ရှိရင် essay နှစ်ပုတ်ရေးရတယ်ပေါ့နော်တစ်ပုတ်ကတော့ဒီအလုံး6လောက်ရှိတဲ့ SOP ပေါ့နော်ဒီ personal statement တွေရေးပေးရတယ်နောက်တစ်ခုကတော့အလုံး4လောက်ရှိတဲ့ဒီကိုရီကိုတွေကိုအရေးကြီးရလို့ထင်တဲ့ issue ပေါ့နော်ကပိုင်းမှာဖြစ်နေတဲ့ issue တွေဒီမို့peace by la around my environment la အဲ့လိုမျိုးလေးတို့ရေးပေးရတယ်အဲ့ဒါကတော့ကြောင်းလျှောက်တဲ့အပိုင်းပေါ့ဟိုဘက်မှာကျွန်တော်ညီမ scholarship ရှောက်မယ်ဆိုရင် essay tutorial လေးတွေအလုံးဟိုငါးဘုတ်လောက်ရေးပေးရပေါ့နော် essay tutorial လေးငါးဘုတ်ရေးပေးရတယ်ပြီးရင်ဒီ financial hardship ပုံစံမျိုးဒီ scholarship ကိုကိုကဘာကြောင့်လိုအပ်လဲဒီ scholarship ကကိုဘယ်လိုတွေကူညီပေးနိုင်မှာလဲပေါ့ဘာတွေထောက်ပံ့ပေးနိုင်မှာလဲကိုကဒါဒီကူညီနဲ့ဘယ်ထိရောက်အောင်သွားမှာလဲပေါ့အဲ့လိုမျိုးလေးတွေပေါ့ရေးပေးရတယ်အဲ့ဒါတော့နည်းနည်းအလုံး6ရောက်9ရောက်ရေးပေးရတယ်ပေါ့နော်အဲ့ဒါကတော့ဒီပထမအဆင့်ပေါ့နော်အဲ့ကနေပြီးသွားပြီဆိုလို့ရှိရင်ညီမတို့ဒီသူကအားလုံးနေပြီးတော့9ရက်ကိုပေါ့အင်တာဗျူးပြန်ထုတ်တယ်ပေါ့နော်အဲ့အချိန်မှာအင်တာဗျူးမှာသူကတစ်နှစ်နဲ့တစ်နှစ်တော့မတူဘူးညီမနှစ်မှာကျတော့သူကဘာလဲဆိုရင်ဒီ10 minutes စာလောက်ရှိတဲ့ presentation တွေပြင်ပေးရအဲ့ထက်မှာကိုကဘလို့ကြောင်းသားဖြစ်ရှင်လဲပေါ့ကိုအတိတ်မှာဘာကြီးလုပ်ခဲ့လဲပြီးရင်အဲ့ဒီမှာဘလို့ဘာကြီးပြန်လုပ်ပေးမှာလဲပေါ့အဲ့လိုမျိုးလေးပေါ့ဘလို့မျိုးအနာဂတ် plan တွေရှိလဲပေါ့အဲ့ဒါလေးတွေ10 minutes စာပြောပေးရတယ်ပြီးရင်သူကမိနစ်20လောက်ကိုဒီ follow up question တွေတာမန် interview question တွေမေးတယ်ပေါ့ဟုတ်အဲ့ဒါကတော့ညီမဒီအစဉ်အဆက်ပြင်ခဲ့ရတဲ့ပုံစံပေါ့ဟုတ်
နေဒါလန်နိုင်ငံရဲ့သင်ကြားရေးပုံစံကရောဘယ်လိုမျိုးလဲ
သူတို့အရင် promote လုပ်တဲ့ပညာရေးကဘာလို့ဆိုရင် PBL လို့ခေါ်တဲ့ learning method ပေါ့နော်ညီမတို့ traditional learning method နဲ့လုံးဝမတူဘူးသူက problem based learning ပေါ့နော် PBL အဲ့မှာဆိုရင်သူက lecturer professor ကရှေ့ကနေရှင်းပြသွားတာမျိုးမဟုတ်ဘူးသူကဘယ်လိုလဲဆိုရင်အတန်းထဲမှာ group တစ်တစ်လေးပေါ့နော်12ယောက်13ယောက်ရှိတဲ့ group လေးတွေရဲ့ပြီးရင် professor ကြီးအကုန်လုံးပေါင်းပြီး issue တစ်ခုကိုမူတည်ပြီးတော့အဲ့လိုမျိုး discussion based သွားတာပေါ့ lecture based မဟုတ်ဘူး discussion based သွားတယ်အဲ့ဒါကိုသူတို့ကပြီးရင်အဲ့လိုမျိုးအတန်းထဲမှာအဲ့လို discussion လုပ်ပြီး brainstorm တွေလုပ်ပြီးပြီးရင်သူက reading တွေပြန်လုပ်ပြီးလို့ရှိရင်ပြန်လာပြီးရင်အဲ့လိုပြန်မျိုး issue တွေကိုပြန်ပြီး solution တွေပြန်ထုတ်အဲ့ပုံစံမျိုးကနည်းနည်း realistic ဖြစ်တဲ့နည်းနည်း idea ပုံစံမျိုးနဲ့တွားတာပေါ့အဲ့တော့ PBL ဆိုလို့ရှိရင်တော့နည်းနည်းညီမတို့သင်ခဲ့တဲ့ဟာနဲ့အရင် family ကမဖြစ်ဘူးပေါ့လုံးဝတခြားစီဖြစ်နေတော့အဲ့တော့သူတို့ကညီမတို့ဒီ scholar ဖြစ်ကြောင်းသားရေးဆိုလို့ရှိရင်များတော့ပါဖြစ်အများစုကဒီမှာအယောက်30လောက်ရှိတယ်သူတို့တွေအကုန်လုံးကဒီ PBL နဲ့ family ကမဖြစ်တော့သူတို့ကဒီ pre academic training လို့ခေါ်တယ်သူတို့ training လေးတော့ပေးတယ်ပေါ့နော်ဟုတ
်သူကလေဘာတွေပဲဖြစ်ဖြစ်အရှုံးမပေးပဲကြိုးစားဖို့အားပေးထားသေးတယ်
ကျိုးသားနေအမြဲတမ်းတစ်ခုမှတစ်ခုကိုရှာဖွေနေပြီးကို့အိမ်မက်နဲ့ကို့နေရမှာနေစိတ်တက်ကြတယ်ကြောက်လို့ရတယ်ဘာမှမဖြစ်ဘူးကို့ဘာသာကိုယ်တာပြန်ထူဖို့မမေ့နေဘောနော်အဲဥစားလေးပဲညီမပြောချင်တာပါဟုတ
်ကဲဂျင်စီတို့ဒီတစ်ပတ်တော့တလောက်ပဲနော်ရှစ်တစ်ပတ်ဒီကြောက်လို့ရှိရင်လည်းဂျင်စီတို့အတွက်ဂျင်စီရှိနေတယ်နော်တတ
မက်ခင်လေးရဲ့ generation C အစီအစဉ်မှာရှင်ဒီကနေ့ညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုက်တလဲပြောပြပေးပါရှင်
အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ5ရက်နေ့ကျင်းပမဲ့သမရရွေးကောက်ပွဲမှာရှင်ပြန်ကြမဲ့ကိုယ်စားလှယ်လောင်းနှစ်ဦးမနေ့ညကစကားဆစ်ထိုးခဲ့ကြပါတယ်ပက်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာဒေသစံတော်ချိန်စက်တင်ဘာ10ရက်နေ့ည9နာရီမှာပြုလုပ်တဲ့စကားဆစ်ထိုးပွဲမတိုင်ခင်အထိသူတို့နှစ်ဦးတကြိမ်မှမတွေ့ဘူးခဲ့ကြပေမဲ့အခမ်းအနားအဆမှာလက်ဆွဲနှုတ်ဆက်ကြပြီးတဲ့နောက်တိတ်မကြခင်မှာပဲတဦးနဲ့တူအပြန်အလှန်ထိုးနဲ့တက်ခတ်ခဲ့ကြပါတယ်ကိုယ်စားလှယ်လောင်းနှစ်ဦးအပြန်အလှန်ညှင်းခုန်ဆွေးနွေးခဲ့ကြတဲ့အထက်စီးပွားရေးဒေသဖြတ်ချခွင့်အမျိုးသမီးတွေရဲ့အခွင့်အရေးမက္ကဆီကိုနယ်စပ်ကရွှေ့ပြောင်းချေချနေထိုင်သူတွေအရေးအစ္စရေးဟာမတ်စစ်ပွဲရုရှားရဲ့ယူကရိန်းကျူးကျော်စစ်စတဲ့အကြောင်းအရာမျိုးစုံပါဝင်ခဲ့ပါတယ်ခင်ဗျာအမေရိကန်ရဲ့ထိတ်တန့်နာမည်ကြီး pop ဆိုတော့ Taylor Swift ဟာအင်္ဂါနေ့ညကကျင်းပတဲ့ကအမေရိကန်သမ္မတလောင်းနေရဲ့စကားစစ်ထိုးပွဲအပြီးမှာပဲဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟားရစ်ကိုထောက်ခံကြောင်းပြောဆိုခဲ့ပါတယ်ဟာရစ်စာတည်ငြိမ်ပြီးလက်ဆွမ်းပြနိုင်တဲ့ထုချွန်တဲ့ခေါင်းဆောင်မှုအရေးသွေးတွေပန်ဆိုင်ထားသူတယောက်လို့ယူဆကြောင်းတည်ငြိမ်ပြီးပြန်မတာမဖြစ်တဲ့ခေါင်းဆောင်တယောက်ကဥဆောင်မဲ့ဆိုရင်တန်းပြီဟာဒီတဲ့ပို့ပြီးတော့အောင်မြင်မယ်လို့ယုံကြည်တဲ့အကြောင်းသူ့ရဲ့ Instagram လူမှုကွန်ရက်မှာရေးထားပါတယ်ခင်ဗျာနိုင်ငံကချက်ချင်းနေဖွဲ့ ICRC ဟာမြန်မာနိုင်ငံထဲကိုဆန္ဒမှုအကူအညီတွေနေစားဖြတ်ကျော်ပို့ပေးနိုင်ရေးအတွက်စစ်ကောင်စီအတိုက်ခံလက်နက်ကင်အားစုတွေအိနှီးချင်းနိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ပြောပါတယ်မြန်မာနိုင်ငံရဲ့နယ်မြေအများစုမှာစစ်မဲ့ဖြစ်ပွားနေတာကြောင့်လူဦးရေရဲ့၃ပုံ၃ပုံလောက်ဟာဆန္ဒမှုအကူအညီတွေလိုအပ်နေပေမဲ့လုံခြုံရေးဆွင့်ရတဲ့အခြေအနေနဲ့တွာလာမှုခက်ခဲတာတွေကြောင့်အကူအညီတွေမပေးနိုင်ပဲဖြစ်နေတယ်လို့ ICRC အကြီးအကဲကရိုက်တာသတင်းဌာနကိုပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇုံဝင်းလှိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Aurelius Richards နဲ့ Rod McLean ဖြစ်ပါတယ်ရှင်ကျွန်မကစုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်သောရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါသေးရှင်
This program has come to you from the